Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်စက်တင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:10ထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါအစ္စရေးနိုင်ငံထူထောင်ခဲ့တဲ့သမိုင်းတလျှောက်ရေးပါတဲ့အခမ်းကဏ္ဍကနေအများကြီးပါဝင်ဆောင်ရွက်ခဲ့တဲ့အစ္စရေးသမ္မတဟောင်းနောက်ဦးကြီးချုပ်ဟောင်းလည်းဖြစ်တဲ့ရှင်မွန်ဖဲရက်စ်ဒီကနေ့မှာပဲအသက်63နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။တခါစီးရီးယားနိုင်ငံအလက်ပိုမြို့ရှေ့ပိုင်းကအကြီးဆုံးစစ်ရုံတစ်ခုကတော့ဒီကနေ့မနက်အစောပိုင်းကလေကြောင်းတိုက်ခိုက်တာခံရပါတယ်။နောက်2014ခုနှစ်ကယူကရိန်းနိုင်ငံအရှေ့ခြမ်းမှာပြက်ကျခဲ့တဲ့မလေးရှားခီးသည်တင်လေယာဉ်ဟာရုရှားနိုင်ငံလုံးမစ်ဆိုင်းတုံးကြီးနဲ့ပစ်ချခံရတာလို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကအတည်ပြုပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့အတူပြပြပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေအပြီးမှာသောတာရှင်တွေနားဆင်ကြရမှာက
Ambassador Marcel visited an internally displaced persons camp in Weimar that is supported by the Kachin Baptist Convention.
မြန်မာတပ်မတ်ရဲ့ကချင်ပြည်နယ်ခီးစဉ်ကျောင်းကိုတန်ယုံရာရှိသူကပြောပြထားတာပါ။အပြည့်စုံကိုမကြားခင်မှာနားဆင်ကြရမှာပါ။ဒါပြင်ကြောက်စိမ့်တွေကိုအစိုးရကပြန်လည်စီစဉ်နေပြီဆိုတဲ့သတင်း၊ရှမ်းပြည်နယ်ကရေကာတာစီမံကိန်းအကြောင်းရုပ်ရှင်နဲ့ရှမ်းပြည်နယ်တိုက်ပွဲတွေနောက်ဆုံးရအခြေအနေတွေကိုဒီညပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ပြထွေးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါရှင်။
အစ္စရေးနိုင်ငံထူထောင်ခဲ့တဲ့သမိုင်းတလျှောက်အရေးပါတဲ့အခမ်းကဏ္ဍကနေအများကြီးပါဝင်လှုပ်ဆောင်ခဲ့သူအစ္စရေးသမ္မတဟောင်းလည်းဖြစ်ဦးကြီးချုပ်ဟောင်းလည်းဖြစ်တဲ့ရှင်မွန်ဖဲရက်စ်ဟာလေပြည့်တဲ့တံကိုအသေးအံခန်းစားခဲ့ရပြီးတဲ့နောက်သတင်းနှစ်ပတ်ကြာအသက်63နှစ်အရွယ်ဒီကနေ့မှပဲကွယ်လွန်သွားပါတယ်။အစ္စရေးနိုင်ငံစတင်ထူထောင်ခဲ့တဲ့အချိန်ကနေသူ့ရဲ့နောက်ဆုံးထွက်သက်အချိန်အထိတိုင်းပြည်အတွက်မဆုံးမနစ်အလုပ်လုပ်ခဲ့တဲ့သူသမ္မတဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးနဲ့တခြားအရေးပါတဲ့တာဝန်တွေကိုနှစ်ပေါင်း90ကြာခိုင်မာတဲ့စိတ်ဓာတ်နဲ့တိုင်းပြည်တာဝန်ထမ်းခဲ့သူဖြစ်တယ်လို့ဆိုပြီး Mr. Paris ရဲ့သားဖြစ်သူ Sammy Paris ကပြောပါရယ် Mr. Paris ကို1923ခုနှစ်ကလက်ရှိ Belarus နိုင်ငံမှာမွေးဖွားခဲ့တာဖြစ်ပြီးအသက်17နှစ်အရွယ်မှာအဲ့ဒီချိန်က British Palestine လို့ခေါ်တဲ့အနာဂတ်ဂျူးနိုင်ငံဖြစ်လာမယ့်အနေအထားမှာသူတို့မိသားစုပြောင်းရွှေ့နေထိုင်ခဲ့တာပါ1952ခုနှစ်အသက်29နှစ်အရွယ်မှာတော့သူဟာအစ္စရေးနိုင်ငံရဲ့အသက်အငယ်ဆုံးကာကွယ်ရေးဝန်ကြီးဖြစ်လာခဲ့ပါတယ်။အစ္စရေးရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့အတူကာကွယ်ရေးနဲ့လေကြောင်းဆိုင်ရာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်ခဲ့တာတွေအတွက်အတိမတ်ပြုခံထားရသူလည်းဖြစ်ပါတယ်။သူ့ဘဝတစ်လျှောက်ဒီဝန်ကြီးချုပ်တာဝန်နှစ်ကြိမ်ယူခဲ့တယ်လို့သမရကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးအပါအဝင်တိုင်းပြည်ရဲ့အရေးပါတဲ့နိုင်ငံရေးနယ်ပယ်အားလုံးမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်။သူရဲ့အကြီးမားဆုံးအောင်မြင်မှုကတော့သူနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ချိန်တုန်းကသူနဲ့အတူအဲ့ဒီအချိန်ကအစ္စရေးဝန်ကြီးချုပ်ယက်ဆက်ရာဘင်နဲ့ကွဲလွန်သွားပြီဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ယက်ဆာအာရာဖတ်တို့ရဲ့ကြိုးပမ်းမှုနဲ့ပါလက်စတိုင်းဒေသကိုယ်ပိုင်အုပ်ချုပ်ဝင်ဆိုင်ရာသဘောတူညီချက် Oslo Accords လက်မှတ်ရေးထိုးနိုင်ခဲ့တာကြောင့်1994ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲချီးမြှင့်တာခံခဲ့ရတာပါရှင
်အမေရိကန်သမ္မတရွေးကောက်ပွဲတလာခွဲလို့မှာအမေရိကန်သမ္မတလောက်နှစ်ဦးပါမဲဆွယ်ဖွဲ့တွေပြန်လုံနေပြီးတင်လာနေကပထမဆုံးချင်းသူတို့နှစ်ဦးမျက်နှာချင်းဆိုင်စကားဆက်ထိုးချိန်မှာအစွမ်းပြခဲ့ကြတာတွေကိုအလေးနဲ့ပြန်သုံးသပ်ပြောဆိုနေကြပါတယ်။ Democrat Party သမ္မတလောက် Hillary Clinton နဲ့ Republican Party သမ္မတလောက် Donald Trump တို့ဟာသူတို့ထောက်ခံသူတွေနဲ့မနေ့ကတွေ့ဆုံကြပြီးဒီစကားဆက်ထိုးပွဲအတွင်းတစ်ဖက်သားထက်သာအောင်ပြောနိုင်ခဲ့တယ်လို့အပြာရင်ပြန်ပြောနေကြပါတယ်။ဒါပေမဲ့လည်းလွတ်လပ်တီကြလွတ်လပ်တဲ့သုံးသက်သူတွေကတော့ဒီစကားစစ်တိုးဘွဲမှာနိုင်ငံခြားရေးဝန်ကြီးအောင်ကလင်တန်အသာရခဲ့တာကြောင့်နိုင်ငံအစ်စစ်တန်းကောက်ယူမှုတွေမှာစီးပွားရေးလုပ်ငန်းရှင်ကြီးထရမ့်ထက်အမှတ်အနည်းငယ်အသာစီးရခဲ့တယ်လို့ဆိုပါတယ်။ Hillary Clinton အနေနဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကသူ့ထောက်ခံသူတွေနဲ့တွေ့ဆုံရမှာ Donald Trump ဟာသူ့လိုအသေးစိတ်အတိအကျတွေကိုပြန်မပြောခဲ့နိုင်ဘူးလို့နှိမ့်ချပြောဆိုလိုက်ပါတယ်။ Hillary Clinton ကသူ့တကယ်ကိုကံကောင်းပြီးသမ္မတအဖြစ်ရွေးခန့်လို့ရှိရင်သူလှုပ်ချင်တဲ့အရာအနည်းငယ်ကိုထုတ်ပြောခွင့်ရခဲ့တယ်။သူတမျိုးကြစဉ်းစားတာကတော့မဲဆန္ဒရှင်တွေကိုမဲပေးဖို့တောင်းဆိုမယ်ဆိုရင်ကိုယ့်ဘက်ကလည်းဘာတွေပြန်လုပ်ပေးနိုင်မယ်ဆိုတာကိုအသေးစိတ်ပြောပြသင့်တယ်လို့ဆိုပါတယ်။ဒါပေမဲ့ပြိုင်ဘက် Donald Trump ကတော့ Florida ပြည်နယ်မှာမနေ့ညကသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံရမှာပြီးခဲ့တဲ့စကားစစ်ထိုးပွဲတုန်းကသူပဲနိုင်ခဲ့တာဖြစ်တဲ့သူ့အနေနဲ့ဒီထက်ပိုကောင်းအောင်တောင်ပြောခဲ့သင့်တာလို့ပြန်သုံးသပ်ပြောဆိုလိုက်ပါတယ်။ Donald Trump ကမိနစ်90ကြာအောင်သူ Hillary Clinton ကိုတောက်ထောက်ကြည့်နေခဲ့တယ်။သူ့ဘက်ကအကုန်ထုတ်မပြောပဲထိန်းထားခဲ့တယ်Hillary Clinton ကိုအရှက်ရအောင်မလုပ်ချင်ခဲ့လို့ပါလို့အမွန်တင်ပြောဆိုခဲ့ပါတယ်ခင်ဗျာ
။ Syria နိုင်ငံအလက်ပိုမြို့ရှေ့ပိုင်းကအကြီးဆုံးစစ်ရုံတစ်ခုဒီကနေ့မနေ့အစောပိုင်းကလေကြောင်းကနေတိုက်ခိုက်ခံရပါဗျ။ထိခိုက်ပျက်စီးမှုတွေကြောင့်စစ်ရုံတစ်ခုစလုံးကလုပ်ငန်းတွေကိုယာယီရပ်ပစ်ခဲ့ရပြီး၅နှစ်ကျော်ကြာစစ်ပွဲတွေရဲ့တံကိုဆူဆူဟွားဟွားခံစားနေရတဲ့မြို့အတွင်းမှာစေဝါပြုစုစောင့်ရှောက်မှုတွေပို့ပြီးတော့အကန့်အသတ်ဖြစ်သွားစေပါဗျ။ M2 နဲ့ M10 စစ်ရုံတွေဟာသမရဘက်ရှိုင်းအာဆက်အစိုးရကိုစန့်ကျင်တဲ့သဘုံအဖွဲ့တွေထိန်းချုပ်ထားတဲ့မြို့ပတ်အချမ်းမှာရှိပါတယ်။ လက်ပုံမျိုးကိုသဘုံလေးလက်ထဲကနေပြန်လဲသိမ်းယူနိုင်ဖို့နောက်ထပ်ထိုးစစ်ဆင်မှုတွေလုပ်သွားမယ်လို့ဆီးရီးယားဆိုရကဒီသတင်းပတ်ထဲမှာပဲကြေညာထားတာပါ။တိုက်ခိုက်မှုတွေရက်စဲပြီးတော့အလက်ပိုမျိုးနဲ့တခြားဒေသတွေကိုစေးဝါးနဲ့အစားအစာအကူအညီတွေဖြန့်ဝေပေးနိုင်မှုရည်ရွယ်တဲ့နောက်ဆုံးအဖြစ်ခက်ရက်စဲရေးသဘောတူညီချက်ပြတ်ပြဲသွားခဲ့ပြီးတဲ့နောက်မှာအခုလိုထိုးစစ်ဆင်မှုတွေဖြစ်လာတာပါ။အကူအညီတွေအနည်းငယ်သာဖြန့်ဝေပေးနိုင်ခဲ့ပြီးတော့အလက်ပိုမျိုးကိုဥတီသွားနေတဲ့အကူအညီပေးရရင်တဲ့ဟာလဲလေကြောင်းကနေတိုက်ခိုက်တာကိုခံခဲ့ရတာပါ။ဒီကနေ့လေကြောင်းတိုက်ခိုက်မှုတွေကတော့တမင်ရွယ်ချက်ရှိရှိလှုပ်ဆောင်တဲ့တိုက်ခိုက်မှုတွေဖြစ်တယ်လို့ Syria American ဆေးဘက်ဆိုင်ရာအဖွဲ့ကAdham Selo ကပြောပါတယ်။အခုဆိုရင်ဒီ Luna 3သိန်းခွဲကိုကူတာဖို့အလက်ပိုမျိုးအရှိချမ်းမှာဆရာဝန်29ယောက်ပဲကျန်တော့တယ်လို့လည်းသူကပြောပါတယ်။အခုတိုက်ခိုက်မှုကိုဘယ်သူကလှုပ်ဆောင်တာဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရသာထိခိုက်သေးချင်မှုတွေရှိတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ Syria အစိုးရနောက်သူရဲ့မဟာမိတ်ရုရှားနဲ့ American ဦးဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေကြားမှာအပြန်အလှန်လက်ညှိုးထိုးဆွဆွဲနေကြတာပါရှင်။
အာဖဂန်နစ္စတန်နိုင်ငံမှာတော့ IS စစ်သည်ကြွလို့တန်တရားရှိထားသူတစုကိုအမေရိကန်ဝေထိန် drone လေယာဉ်နဲ့ဒီနေ့တိုက်ခိုက်မှုကြောင့်အရက်သားပါဝင်အနည်းဆုံး18ဦးသေဆုံးသွားခဲ့တယ်လို့အာဖဂန်ဆိုရာရာရှိတွေကထုတ်ပြောလိုက်ပါတယ်။အာဖဂန်နိုင်ငံအရှေ့ပိုင်းပြည်နယ်ရဲမှူးကြီးမိုဟာမက်အလီကဒီတိုက်ခိုက်မှုဟာပါကစ္စတန်နယ်စပ်မှာရှိတဲ့နန်ကာဟာပြည်နယ်ကအချင်းခရိုင်မှာမနေ့လင်းအားကြီးချိန်ဖြစ်ခဲ့ပြီးလက်နက်မဲ့အရက်သားတွေအများအပြားထိသွားခဲ့တယ်လို့ဆိုပါတယ်။ရဲမှူးကြီးအလီကဆက်ပြီးဒီလက်နက်နဲ့တေဆုံသွားသူတွေထဲမှာတော့ IS Islamic စစ်သည်ကြွအဖွဲ့ကအရေးပါတဲ့တမူ2ဦးလဲပါတယ်လို့ဆိုပါတယ်။ American စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ် Charles Clevin ကလည်း American တပ်တွေအနေနဲ့အခုနေရာမှာဒီနေ့ပဲအကြမ်းဖက်နှိမ်နှင်းရေးတစ်ခုလုပ်ခဲ့တယ်လို့ VOA ကိုအတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့နောက်ထပ်အသေးစိတ်ကိုတော့လုံခြုံရေးအတွက်ဆိုပြီးထုတ်မပြောခဲ့ပါဘူး။ဒီပြောခွင့်ရဗိုလ်မှူးချုပ် Cleveland ကဆက်ပြီးအမေရိကန်တပ်တွေအနေနဲ့အရသားတွေထိခိုက်တယ်လို့ဆက်ဆွဲမှုတွေအားလုံးကိုတော့အလေးနက်ထားဖြေရှင်းသွားမှာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။အာဖဂန်ရာရှိတချို့ကတော့ဒီအဝေးထိန်လေယာဉ်နဲ့တိုက်ခိုက်မှုဟာဆော်ဒီအာရေဗျမှာနှစ်စဉ်ပြုလုပ်တဲ့ Hush ဖျားဖူးခီးကပြန်လာတဲ့အာဖဂန်ပြည်သူ့ကျန်းမာရေးအရာရှိတူအိမ်ကိုထိသွားတာသာဖြစ်တယ်လို့ဒေသခံသတင်းမီဒီယာတွေကိုထုတ်ပြောနေပါတယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။2014ခုနှစ်ကယူကရိန်းနိုင်ငံရှေ့ချမ်းမှာပြက်ကျခဲ့တဲ့မလေးရှားခီးတဲ့တင်လေးဟာရုရှားနိုင်ငံကနေယူကရိန်းနိုင်ငံထဲကိုရောက်လာတဲ့မင်းဆိုင်ဒုံးကျည်နဲ့ပြစ်ချတာကိုခံရတာဖြစ်တယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။ Dutch Safety Boat အဖွဲ့ရဲ့အစောပိုင်းစစ်ဆေးချက်ဖြစ်တဲ့ MH17 မလေးရှားခီးတဲ့တင်လေးဟာရုရှားနိုင်ငံလို့ Back မင်းဆိုင်နဲ့ပြစ်ချတာခံရတာဆိုတာကိုနောက်ဆုံးတွေ့ရှိချက်တွေနဲ့ဒီကနေ့အတူပြချက်ထုတ်ပြန်တာပါ။ရုရှားကတော့ဒါကိုညှင်းချပါတယ်။ရုရှားလူလာတဲ့တပုံအဖွဲ့တွေကမြေပြင်ကနေဝဟင်ပြမစ်ဆိုင်းဒုံးလက်နက်တွေနေရာချထားဖို့ရုရှားကိုတောင်းဆိုခဲ့ပြီးတော့ဒီမစ်ဆိုင်းဒုံးကြီးယူကရိန်းနိုင်ငံအရှိချမ်းကိုရောက်လာခဲ့တဲ့အကြောင်းကိုတပ်သေးထောက်ထားတွေကဖော်ပြနေတယ်လို့လည်းဒီ Netherlands နိုင်ငံတော်ရဲတပ်ဖွဲ့က Wilbert Paulsen ကပြောပါတယ်ဒီမစ်ဆိုင်းဒုံးကြီးတိုက်ခိုက်တာမှာတနည်းမဟုတ်တနည်းပါဝင်ဆက်ဆက်နေသူအယောက်100လောက်ကိုစုံစမ်းစစ်ဆေးသူတွေကဖော်ထုတ်နိုင်ခဲ့တဲ့အကြောင်းကိုတော့ Netherlands အစိုးရအဖွဲ့အကြီးအကဲ Fred Westerbeek ကပြောပါတယ်သူတို့မှာအပြစ်ရှိမှရှိဆိုတာကိုမဆုံးဖြတ်ခင်မှာဒီပြစ်ခတ်မှုမှာဘယ်သူကအမိန့်ပေးခဲ့တာလဲဆိုတာကိုရှင်းရှင်းလင်းလင်းဖြစ်ဖို့လိုအပ်တယ်လို့လည်းသူကအလေးအနက်ပြောပါရရှင်
။ထိုင်းနိုင်ငံမှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကနှိမ့်ဆက်ညှဉ်းပန်းထားတာတွေနဲ့စူးစူးဝါးဝါဂိုင်တွယ်လှုပ်ဆောင်ခဲ့တာတွေကိုအသေးစိတ်ဖော်ပြထားတဲ့အစီရင်ခံစာတစ်ထုတ်တာနဲ့ပတ်သက်ပြီးလူ့ခွင့်ရေးအဖွဲ့ Amnesty International ကသူတည်တည်တွေကိုဖမ်းဆီးမယ်လို့ဘန်ကောက်မြို့မှာရဲတပ်ဖွဲ့ကချိန်ချလိုက်ပါတယ်။Amnesty International အဖွဲ့ကိုယ်စားလှယ်တွေအနေနဲ့တကယ်လို့ဒီအစီရင်ခံစာသတင်းစာရှင်းလင်းပွဲမှာပြောမယ်ဆိုရင်သူတို့ကိုထိုင်းအလို့သမားဥပဒေအရဖမ်းဆီးရေးယူသွားမယ်လို့ထိုင်းအာဏာပိုင်တွေကအကြေညာချက်ထုတ်ပြန်ပြောဆိုခဲ့တဲ့အကြောင်း Amnesty International အဖွဲ့ရဲ့နိုင်ငံတကာရေးရာအကြီးအကဲညွှန်ကြားရေးမှူး Minor Pinbel ကပြောပါတယ်ထိုင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ဟာလူတွေကိုရိုက်နှက်တာပလတ်စတစ်သုံးပြီးအသက်ရှူမုန်းချက်အောင်လုပ်တာရေမှုန်းအောင်လုပ်တာနဲ့တခြားလူသိကကြဆင်းစေမဲ့နည်းလမ်းတွေသုံးပြီးနှိပ်စက်ညှဉ်းပန်းတဲ့မှုပေါင်း94မှုရှိခဲ့တယ်ဆိုတဲ့အသေးစိတ်အကြောင်းအရာတွေကိုအစိုးရခန်းစာထဲမှာဖော်ပြထားတာပါ Amnesty International အဖွဲ့ပြောခွင့်ရကတော့ချင်းချောက်မှုတွေရှိခဲ့ပေမဲ့လည်းတင်းစာရှင်းလင်းဘက်ကိုသူတို့ရအောင်လုပ်ခဲ့တဲ့အကြောင်းပြောပါတယ်လူခွင့်ရချုပ်ဖောက်မှုတွေအဆုံးသတ်ပါမယ်လို့ထိုင်းစရောကကတိထားပေးထားပေမဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကမယုံစရာကောင်းလောက်အောင်ဆက်ပြီးရှိနေတယ်လို့လည်းဒီအဖွဲ့ကထုတ်ပြောခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာသူ့ရဲ့နိုင်ငံအတွင်းမှုရေးစေဝါတိုက်ဖက်ရေးလှုပ်ရှားမှုတွေအတွက်ဗီယက်နမ်နိုင်ငံရဲ့အကူအညီရနိုင်ဖို့နောက်နှစ်နိုင်ငံအကြားရေးကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်ဆောင်ရွက်နိုင်ဖို့အတွက်ဒီနေ့ဗီယက်နမ်နိုင်ငံကို၂ရက်ကြာခီးထွက်သွားပါပြီ။ဗီယက်နမ်ဝန်ကြီးချုပ်နူယင်ရှွမ်ဖက်နဲ့အတူထိပ်တန်းဆုရရာရှိတွေနဲ့မနေ့ပြန်စက်တင်ဘာလ29ရက်နေ့မှာတွေ့ဆုံပါပါ။သူရဲ့ဗီယက်နမ်ခရီးစဉ်ဟာဒေသတွင်းတရားမဝင်မှုရေးစေဝါပြန့်ပွားမှုတွေကိုဟန့်တားရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အကူအညီရဖို့ကြိုးစားနေတဲ့သူရဲ့စီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်တယ်လို့မစ္စတာဒူတာတေကပြောပါတယ်။မှုရေးစေဝါတိုက်ဖျက်ရေးလှုပ်ရှားမှုတွေကနီလန်တစ်တွေရှာဖွေလှုပ်ဆောင်သွားဖို့လိုအပ်တယ်လို့သူအနေနဲ့ဗီယက်နမ်နိုင်ငံနဲ့ရောတခြားအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးနဲ့ပါပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမစ္စတာဒူတာတေကပြောပါတယ်။အချိန်တည်းမှာပဲရေချောင်းဆိုင်ရာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေမှာဗီယက်နမ်နိုင်ငံနဲ့ပုံမှုအနီးကပ်ပူးပေါင်းဆောင်ရွက်သွားနိုင်ရေးကြိုးပမ်းမယ်လို့လည်းသူကပြောပါတယ်။ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ဟာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့တခြားအာရှသုံးနိုင်ငံကလည်းသူတို့ပိုင်တယ်လို့ပြောနေတဲ့ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေမှာပါဝင်နေတဲ့နိုင်ငံတွေဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံမှာတော့ကြောင်မီးသွေးမိုင်းတစ်ခုမှာဓာတ်ငွေပောက်ကွဲမှုဖြစ်တာကြောင့်လူပေါင်းအနည်းဆုံး18ဦးသေဆုံးခဲ့ပြီးနောက်ထပ်2ဦးလည်းပျောက်ဆုံးနေပါတယ်။တရားမဝင်မိုင်းလုပ်ငန်းဖြစ်သတ်မှတ်ထားတဲ့ဒီအသေးစားကြောင်မီးသွေးမိုင်းဟာနိုင်ငံအနောက်မြောက်ပိုင်းရှင်ဇူးရှန်မြို့မှာရှိပြီးမနေ့ကပေါက်ကွဲမှုဖြစ်ချိန်မှာလူသမားအယောက်20မြောက်မှာအလုလုနေခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဆိုပါတယ်။တရုတ်နိုင်ငံပိုင်ရှင်ဝါသတင်းဌာနကကနဦးစစ်ဆဲချက်တွေအရဒီမိုင်းဟာတရားမဝင်မိုင်းဖြစ်တယ်လို့စွပ်စွဲထားပေမဲ့နောက်ထပ်အသေးစိတ်အချက်အလက်တွေကတော့ဆက်မဖော်ပြခဲ့ပါဘူး။ဒီနေ့သတင်းစာရှင်းလင်းပွဲမှာတော့ဒေသခံရရှိတွေကပေါက်ကွဲမှုဖြစ်ခဲ့တဲ့လင်းလီကြောင်မီးသွေးမိုင်းကုမ္ပဏီကိုယ်စားလှယ်တွေကိုရဲစခန်းမှာထိန်းထားတယ်လို့ဆိုပါတယ်ခင်ဗျာ။
မကင်ပြူထွင်းတဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ American သတ်မှတ်ကြီးရဲ့ကချင်ပြည်နယ်ခီးစဲအကြောင်းကိုကြည့်ရအောင်ပါမြန်မာနိုင်ငံဆိုင်ရာ American သတ်မှတ်ကြီး Scott Marshall ရဲ့သုံးရက်ကြာကချင်ပြည်နယ်ခီးစဲပြီးမှသတ်မှတ်ကြီးဟာ American ပြည်အောင်စုအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လက်နက်ကင်တိုက်ပွဲတွေအပဆုံးသက်ရေးကိုအားပေးကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေ့ဆုံစင်မှာပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးဝေဖန်သုံးသက်သူတွေရဲ့အမြင်ကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့။တာမတ်ဂျီစကော့မာစီရဲ့ဟာကချင်ပြည်နယ်ခီးစဉ်မှာပြည်내အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုအသင်းအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးအနာဂတ်ပူးပေါင်းဆောင်ရွက်ရေးကချင်ပြည်နယ်ကိုအကူအညီပေးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့လည်းတွေ့ဆုံပြီးတိုက်ပွဲတွေအဆုံးသတ်ရေးအတွက်အားပေးကြောင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာ American တန်ယုံရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ Ambassador Marcial met with the Kachin Independence Organization at the Technical Advisory Team Office in Michina. The ambassador reiterated the United States' support for the peace process and the need to bring an end to the fighting in Kachin, Northern Shan and Karen states.The ambassador also noted the importance of the KIO and the people of Kachin participating fully in dialogue about building a democratic federal Myanmar.
တမ်မကြီးမာစီဟာကချင်လူမျိုးရေးအဖွဲ့ရဲ့ထောက်ကူပြုအဖွဲ့နဲ့မြကြီးနားမြို့မှာတွေ့ဆုံပါတယ်။ American ပြည်တော်စုအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကရင်ပြည်နယ်တွေမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာတွေကိုအဆုံးသတ်ရေးအားပေးတဲ့အကြောင်းလဲတမ်မကြီးကထပ်လောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီနီးကျဖက်ဒရယ်တိုင်းပြည်တစ်ခုထူထောင်တဲ့နေရာမှာKIO နဲ့ကချင်လူထုအပြည့်အဝပူးပေါင်းရေးဟာအရေးကြီးကြောင်းလဲတာမတ်ကြီးကအလေးထားပြီးတော့ပြောဆိုခဲ့ပါတယ်
။ကချင်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်ခန်းကတော့အခုလိုလာရောက်တာကိုကြိုဆိုပြီးကချင်ပြည်နယ်အခြေအနေကိုအစဉ်တစိုက်စောင့်ကြည့်လေ့လာဖို့လိုအပ်ကြောင်းပြောဆိုပါတယ
်။ကျွန်တော်ဒီအမေရိကန်အစိုးရရောအမေရိကန်တာမတ်ရောဒီကျွန်တော်ရဲ့အင်ဒီတာရဲ့အခြေအနေကိုတော့ညံ့တယ်လေ့လာဖို့လိုတယ်လို့ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့အောင်ဆန်းစုကြည်အမေရိကန်သွားနေတဲ့အချိန်မှာရောဒီမှာစစ်ပွဲတွေကိုထိုးစစ်ဆင်တဲ့အားမျိုးတွေဆိုတော့အစိုးရနဲ့ဒီစစ်တပ်ရဲ့ဆက်ဆံရေးကလည်းဘယ်လိုမျိုးဖြစ်တယ်လဲဒီမိုကရေစီနိုင်ငံတည်ဆောက်မယ်ဆိုတဲ့အားမျိုးကိုဘယ်လိုမျိုးအကျိုးတက်ရောက်မှုဖြစ်မလဲဆိုတာကိုတော့အများအားသုံးသပ်ဖို့လိုအပ်တယ်လို့တော့ကျွန်တော်မြင်ပါတယ်
American တမ္မတ်အနေနဲ့အခုလိုအခြေခံပြည်သူလူထုတွေနဲ့ကချင်ပြည်နယ်ရဲ့အခက်အခဲတွေကိုဆွေးနွေးခဲ့တယ်လို့လက်တွေ့ကျတဲ့အကူအညီတွေပေးအပ်ဖို့လည်းကြိုးစားတဲ့ကြောင်းဦးအောင်ခန်းကပြောပါတယ်။တရုတ်နိုင်ငံမှာအခြေစိုက်တဲ့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စောက American တမ္မတ်ကြီးရဲ့ကချင်ပြည်နယ်ခီးစဉ်ပေါ်မှာအခုလိုပြောဆိုပါတယ်
။ခုကဟို American ကတရုတ်ကသူတို့ဒီ Asian နိုင်ငံကနိုင်ငံငယ်တွေနဲ့ဆက်ဆံရေးကိုအပြန်အလှန်အပြန်ဆိုင်ဖို့ရ조사하니자라베 ကျမတို့ဗမာပြည်အနေနဲ့နော်တိုင်းပြည်ပြည်ကြီးကြီးဈာထဲမှာညံ့နေတဲ့နိုင်ငံလည်းဖြစ်တယ်ကျမတို့နေတတ်ထိုင်တတ်ရင်ကျမတို့တွေအများကြီးအကျိုးရှိတဲ့ပထူနိုင်ငံကြီးအနေသာဖြစ်တယ်ကို NLD အစိုးရခင်မှာဆိုရင်ပြည်ုံနဲ့ဆက်ဆံရေးလည်းကောင်းလာတယ်အမေရိကန်နဲ့ဆက်ဆံရေးလည်းကောင်းလာတယ်အိန္ဒိယနဲ့ဆက်ဆံရေးလည်းကောင်းတယ်ဂျပန်နဲ့ဆက်ဆံရေးလည်းကောင်းတယ်ဆိုရင်အဲ့လိုအင်အားကြီးနိုင်ငံကြီးများရဲ့ရင်အားချင်ခွင့်ညာကိုကျမတို့ညှိပြီးနေရထိုင်ရမယ်ဆိုရင်ကျမတို့တိုင်းပြည်ရဲ့အကျိုးရှိမယ်လို့ထင်ပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီရဲ့ကချင်ပြည်နယ်ခီးစဉ်ဟာအခုအချိန်ဟာပထမဆုံးဖြစ်ပါတယ်။အရင်သံတမန်ကြီးဖြစ်တဲ့ဒယ်ရစ်မစ်ချယ်တာဝန်ထမ်းဆောင်စဉ်ကလည်းကချင်ပြည်နယ်ကိုအနည်းဆုံး3ချိန်သွားရောက်ခဲ့ပြီးပြည်နယ်အစိုးရအပါအဝင်လူထုလူဒန်းစားအသီးသီးနဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပူပါတယ်
။ကချင်ပြည်နယ်ငင်းကြဲရေးကိုအားပေးတဲ့အမေရိကန်သံတမန်ကြီးရဲ့ခီးစဉ်ကြောင့်ကိုကုမိုးစောတင်ဆက်သွားတာပါ။အခုတခါကြောက်စိမ့်လောက်ကတ်တွေပြန်လည်စီစစ်တဲ့သတင်းကိုကြည့်အောင်ပါ။တက်တန်းကုန်သွားတဲ့ကြောက်စိမ့်ကြောက်မြတ်လောက်ွက်တွေကိုပြန်လည်ခွင့်ပြုပေးဖို့အစိုးရကစတင်စီစဉ်နေပါပြီ။တက်တန်းကုန်ကြောက်စိမ့်ကြောက်မြတ်လောက်ွက်တွေဘက်ကတင်ပြထားတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစီစဉ်တွေကိုစတင်စီစဉ်နေတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တတူတူဖော်ရည်လုပ်ငန်းတွေအားလုံးကိုစီစစ်ဆောင်ရွက်မှာပါ။လက်ရှိကြောက်စိမ့်ကြောက်မြတ်တူဖော်မှုတွေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်နဲ့ပြန်လည်ထိန်းကျောင်းမယ်ဆိုတဲ့အပေါ်ကြိုးဆိုကြပါမယ်။ထိထိထရောက်လုပ်ဖို့တော့လိုအပ်တယ်ဆိုတဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်။မတ်တင်ကြီးထိုင်စူးစီးတင်ပြထားပါတယ
်။တက်တန်းကုန်သွားတဲ့ကြောက်စိမ့်ကြောက်မြတ်လောက်ွက်တွေကိုပြန်လည်တက်တန်းတိုးပင်နိုင်ဖို့အတွက်တရားစာတမ်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကစတင်စီစစ်နေပါတယ်။တက်တန်းကုန်သွားတဲ့ကြောက်စိမ့်ကြောက်မြတ်လောက်ွက်တွေအနေနဲ့ကျောက်စိမ့်ကျောက်မြတ်တူဖို့မှုတွေကြောင့်ပျက်စီးသွားတဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကိုဘယ်လိုပြုပြင်ထိန်းသိမ်းမလဲဆိုတော့ Environmental Management Plan တရက်ရေးဆွဲထင်ပြရမှာဖြစ်ပြီးဒါကိုစီစစ်ပြီးပြန်လည်လုပ်ကိုင်ခွင့်ပြုရေးမပြုရေးဆုံးဖြတ်မှာဖြစ်ပါတယ်။တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပတ်ဝန်းကျင်ရေးရာဌာနညွှန်ကြားရေးမှူးဦးကျော်စန်းနိုင်ကအခုလိုပြောပါတယ
်။သတ္တုတွင်ဌာနနေပြီးတော့ပဲဟိုသူတို့အစ်စ်ဟိုမဟုတ်ဘူးပေါ့နော်ဟိုလက်ရှိရှိပြီးသားဟိုလုံနေလက်စားဟိုတက်တူတွင်အဟောင်းနေကိုကျွန်တော်တက်တန်းပြန်တူတဲ့ခါကျတော့အဒီ environmental management plan ဆိုဆွဲပြီးတော့တင်ခိုင်းပြီးတော့မှအာခွင့်ပြုမယ်ဆိုတဲ့အဲ့ဒီအစီအစဉ်လေးလုပ်လာပါအဲ့လိုစစ်ပေးပြီးတော့ဒါဒီသူ့ရဲ့ဒီ impact တွေကိုကျွန်တော်တို့သူလုံမဲ့ဒီ management plan ကကာဘာဖြစ်တယ်ဆိုရင်တော့ကျွန်တော်တို့ကဒါဟိုကာဘာဖြစ်ပါတယ်ဆိုပြီးတော့တော့မှတ်ချက်ပြန်ပေးမှာပေါ့ခွင့်ပြုတာတော့သူတက်တူတွင်ဌာနပဲခွင့်ပြုမှာဆိုတော့ဒါတော့သူတို့အပိုင်းပါပဲ
တက်တန်းကုန်သွားတဲ့ကြောက်စင်းကြောက်မြတ်လောက်ွက်တီကိုတက်တန်းထတ်တိုးမပေးဘူးလို့ပြီးခဲ့တဲ့လပိုင်းတွေတုန်းကပြောဆိုထားပေမဲ့အခုနောက်ပိုင်းမှာတော့ဒီလောက်ွက်တီရဲ့သဘာဝပတ်ဝန်းကျင်ထိမ့်သိရဲ့အစည်းအဝေးကိုစီစစ်ပြီးတက်တန်းတိုးဖို့စီစဉ်တာဖြစ်ပါတယ်ဒါပေမဲ့ဝန်ကြီးဌာနအနေနဲ့99နင်းနင်းမလုံနိုင်သေးဘူးလို့လည်းညွှန်ကြားရမှုဦးကျော်စန်းနိုင်ကပြောပါတယ
်အခုလောလောဆယ်တော့ကျွန်တော်တို့အဲ့ဒီဟိုဟိုဦးစားပေးပြီးတော့နောက်ထပ်ဟိုအစ်စ်ဟိုလုံးမဲ့အားတွေကိုဦးစားပေးပြီးတော့ပေါ့နော်ပြီးရင်တော့ဒီဟာတွေအကုန်လုံးဟိုဖြစ်သွားပြတ်သွားပြီဆိုတော့ကျွန်တော်တို့ကျန်တဲ့ဟာတွေပါဆက်ပြီးတော့ဟိုလုံသွားဖို့ရှိမှာပါဟုတ်ပါဆိုတော့ကြိုင်နဲ့တဲကတော့ကျွန်တော်လုံးဖို့မလွယ်ဘူးဗ
ျစီးကမ်းမဲ့ထုတ်လုပ်မှုတွေကြောင့်ဝေဖန်ခံရတဲ့မြန်မာကျောက်စင်းကျောက်မြတ်တူဖို့ထုတ်လုပ်ရေးလုပ်ငန်းတွေကိုတဘာဝပတ်ဝန်းကျင်ပြန်လည်ထိန်းသိမ်းရေးအစီအစဉ်နဲ့ပြန်ပြီးထိန်းချောင်းဖို့အစိုးရတည်ရဲ့ဆောင်ရွက်ချက်ကိုတော့ဖကံမြို့နယ်ကိုစားပြုပြည်နယ်လွှတ်တော်ကိုစလဲဥဒါရှိလာဆိုင်ကအကျိုးဆိုပါတယ
်ကျွန်တော်တို့နိုင်ငံကလည်းဒီရတိုင်းပဲဒီနည်းပညာပိုင်းဆိုင်ရာနဲ့ကျွန်တော်တို့ကဒီအရင်းအမြစ်တွေကိုရှာဖွေဖို့နေရာမှာဒီမတမ်းမအားနေသေးတဲ့အချိန်ကြတော့ဒီရေတရံသာဒရေတရံသာဒဒီပုံမှာပဲမီခိုနေရသေးတဲ့အချိန်ဆိုတဲ့အချိန်ကြတော့အဲ့ပုံစံနဲ့နည်းစနစ်ချက်ချနဲ့ဒီလုပ်ငန်းရှင်တွေကိုပေါ့နော်လုပ်ငန်းလုပ်ွက်တွေချပေးမယ်နောက်ဒီစက်မှတ်တဲ့သူတွေလည်းနည်းစနစ်ချက်ချနဲ့အစ်တီချက်ချနဲ့စက်မှတ်ဆောင်ရပြီးမှလုပ်မယ်ဆိုရင်လည်းဒါကတိုင်းပြည်အတွက်လည်းအဲဒီအထောက်အကူဖြစ်တယ်လို့ပေါ့တဘာဝပေါင်းကြီးပြည့်စုံမှုကလည်းဒါသူပြန်လဲကုစားပြီးသားဖြစ်တဲ့နေထားဆိုတော့ဒီပုံလုပ်ငန်းကလည်းဒါကဒီသူတွေကလည်းလက်မခံနိုင်စရာအကြောင်းမရှိဘူးလို့ထင်တယ်လေ
ဒါပေမဲ့စီမင်းသတ်မှတ်ချက်အတိုင်းတိတိကျကျလုပ်ဖို့လိုအပ်နေပြီးအခုချိန်ထိတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအစီအစဉ်တွေနဲ့ပတ်သက်ပြီးထိထိရောက်ရောက်လုပ်တာမတွေ့ရသေးဘူးလို့လည်းလွှတ်တော်မှဥဒါရှိလာဆိုင်ကဝေဖန်ပါတယ
်။အခုလောလောဆယ်ကတော့ဒါတို့ဒီကျွန်တော်တို့ဒီတက်တော်ဦးစီးဌာနတွေကမြို့နယ်အထွေထွေဦးစီးဌာနတွေနဲ့ဒါပူပေါင်းမှတို့ဒီရာဒီချိန်မှာတော့ဒါတစ်ပင်ဆက်ပြိုးတဲ့လုပ်ငန်းတွေနောက်ပြီးကျွန်တော်တို့ဒီဆက်ပြိုးရေးဌာနကနေပြီးမှလည်းဒါဟိုအပြင်ပေါက်တွေကိုစိုက်ပျိုးပြီးမှသူတို့ဒီဂုံမီတွေကိုပေါ့တော့ခွဲသားနဲ့ဆပေးနေတာတွေ့ရတာပေါ့သူတို့
ို့တော့လည်းအဲ့ဒီမှာအချို့ကုမ္ပဏီတွေကတော့အဲ့ဒီပေါ်မှာအဲဒီဒီဇိုင်းနဲ့သူတို့လုပ်တဲ့ကုမ္ပဏီရှိလို့အချို့ကတော့လည်းအချို့အဖွဲ့အစည်းတွေကိုငွေကြေးပေးပြီးမှအဲသူတို့ဒီပါဝင်ပေးလိုက်လွှဲပေးတဲ့အနေအထားမျိုးဖြစ်ရတယ်အဲ့လိုဆိုကြတော့
ဆိုရအစ်တစ်လက်ထံမှာတော့ကြောက်စင်းကြောက်မြတ်တူဖို့ရေလောက်ွက်အစ်စ်တွေချထားမှုကိုအခုအချိန်ထိပိတ်ထားစေဖြစ်တယ်လို့နှစ်ပေါင်းများစွာပွင့်လင်းမြင်သာမှုမရှိခဲ့တဲ့ကြောက်စင်းကြောက်မြတ်တူဖို့ရယူမှုလုပ်ငန်းတွေနဲ့ပတ်သက်ပြီးအတိုင်းအတာတစ်ခုအထိပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်လာပါတယ်။ဒါပေမဲ့လည်းကြောက်စင်းကြောက်မြတ်တူဖို့ရေလုပ်ငန်းတွေမှာတိသာထင်ရှားတဲ့အပြောင်းလဲတွေတော့မတွေ့ရသေးဘူးလို့လည်းဒေသခံတွေကဝေဖန်ကြပါတယ်ရှင်။
မတ်တင်ကြီးထိုက်စူးစီးတင်ပြထားတာပါအခုဆက်ပြီးရှမ်းပြည်နယ်မှာရေကာတာစီမံကိန်းအကြောင်းကိုရိုက်ထားတဲ့ရုပ်ရှင်ကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်အတွင်းကတန်လွင်မြင့်တခြားတိဆောက်မဲ့ရေကာတာစီမံကိန်းတွေကြောင့်ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုတွေဘလောက်ရှိလာမှာလဲဆိုတာကိုရှမ်းလူထုတွေအပါအဝင်ပြည်တွင်းပြည်ပအားလုံးသိရှိနိုင်အောင်မိမောင်ထိုးပြတဲ့အနေနဲ့ရှမ်းပြည်အတွင်းမှာရှိတဲ့မြစ်ချောင်းများအတွက်လှုပ်ရှားမှုအဖွဲ့ကမှတ်တမ်းရုပ်ရှင်အစ်စ်တစ်ခုပြသသွားဖို့ရှိတဲ့အကြောင်းကိုဒီကနေ့ပဲထုတ်ပြန်ကြေညာလိုက်ပါတယ်။မှတ်တမ်းရုပ်ရှင်ထဲမှာတန်လွင်မြစ်လက်တက်တစ်ခုဖြစ်တဲ့နန်းပံမြစ်ဝမ်းတစ်လျှောက်မှာရှိတဲ့ကျွန်းတထောင်မြေနဲ့မိုင်းတုံရေကာတာကြီးတီဆောက်မဲ့အကြောင်းတွေကိုအဓိကထားရိုက်ကူးတင်ဆက်ထားပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားပေါင်ကတင်ပြပေးပါမယ်။
ရှမ်းပြည်နယ်အတွင်းကတန်လွင်မြစ်တလျှောက်ရေကာတာတိဆောက်မဲ့စီမံကိန်းတွေကြောင့်ဒေသခံတွေနဲ့ဒေသအတွင်းမှာရှိတဲ့သဘာဝပတ်ဝန်းကျင်တွေပေါ်ထိခိုက်မှုတွေရှိလာမှာကိုစိုးရိမ်တဲ့အတွက်ဒီရေကာတာကြီးတွေကိုမတိဆောက်ဖို့နဲ့ဒေသအတွင်းသဘာဝအလတ်တရားတွေအကြောင်းကိုဖော်ကျူးတဲ့ကျွန်းတထောင်ရေလွှမ်းတော်မြီဆိုတဲ့မှတ်တမ်းရုပ်ရှင်ဇာတ်ကားတစ်ခုဒီကနေ့ပဲစတင်ပြသလိုက်ပါတယ်။အင်္ဂလိပ်လို Drawing a Thousand Islands ကျွန်းတထောင်ရေလွှမ်းတော့မယ်ဆိုတော့မတ်တန်ရုပ်ရှင်ရိုက်ကူးတင်ပြရတဲ့ရည်ရွယ်ချက်အကြောင်းနဲ့ပတ်သက်ပြီးတော့မတ်တန်ရုပ်ရှင်ရိုက်ကူးရေးအဖွဲ့ဖြစ်တဲ့ရှမ်းပြည်အတွင်းရှိမြစ်ချောင်းများအတွက်လှုပ်ရှားမှုအဖွဲ့ကစိုင်းခေးဆိုင်ကအခုလိုပြောပြပါဗျ။
အရင်တုန်းကတော့ကျွန်တော်တို့ဒီလူထုတွေထိခိုက်မယ်ဆိုတဲ့ဟာကိုပဲပြောပြနိုင်ခင်တယ်။ဒါပေမဲ့ကျွန်တော်တို့ရုပ်ရှင်နဲ့တကွကျွန်တော်တို့မပြနိုင်ခင်ဘူးပေါ့နော်။ဒါကြောင့်ဒီနေရာတွေကတံဖိုးမဖြတ်နိုင်မှုဆိုတဲ့ဟာလည်းလူထုတွေတကယ်ရှိနေတဲ့အကြောင်းရင်တော့ဒီကရာဖြစ်စဉ်တခြားမှာကဒီလိုဖြစ်ခဲ့တဲ့လူထုတွေဆိုးကျိုးခံစားခဲ့ရတယ်ဆိုတဲ့ဟာကိုတက်တည်အထောက်အထားအနေနဲ့ကျွန်တော်တို့ဒီလူထုတွေလည်းတည်ခြားအရက်ဒီသားလည်းတည်နိုင်အောင်တော့ပြီးတော့ဒီအစိုးရလည်းတည်နိုင်အောင်ဆိုပြီးတော့ကျွန်တော်အဲ့ဒါရည်ရွယ်ပြီးတော့မှကျွန်တော်တို့ဒီရုပ်ရှင်ကိုပြသခြင်းဖြစ်တာပေါ့နော်
မတန်ရုပ်ရှင်ကိုတန်လွင်မြစ်ရဲ့မြစ်လက်တက်တစ်ခုဖြစ်တဲ့နန့်ပံမြစ်ဝမ်းတလျှောက်ကကျွန်းတထောင်မြေဒါမှမဟုတ်ကွန်ဟိန်ဒေသအတွင်းမှာရှိတဲ့သဘာဝအလတ်တရားတွေပေါ်အခြေခံရိုက်ကူးတင်ဆက်ထားသလိုရှမ်းပြည်နယ်တောင်ပိုင်းမှာတည်ဆောက်ဖို့ရှိတဲ့မိုင်းတုံရေကာတာကြီးကြောင့်ဒီသဘာဝပတ်ဝန်းကျင်တွေအပေါ်ဘလို့ချိန်ချမှုရှိနိုင်မလဲဆိုတာကိုအဓိကတင်ပြထားတယ်လို့စိုင်းခေဆိုင်ကပြောပါတယ
်မိုင်းတုံဒီကနာဆောင်းလိုက်လို့ရှိရင်ဒါကွန်ဟိန်မြို့နယ်ရဲ့နောက်ပြီးတော့ဂါလီမြို့နယ်ရဲ့ကျင်းတောင်းရဲ့ကျင်းခမ်းရဲ့ကျင်းလုံးမြေနောက်မိုင်းပြင်းမြို့နယ်ထဲကရဲ့ကျိုက်တောင်းမြို့နယ်ထဲကရဲ့အဲ့ဒါတွေကဒီတန်လွင်မြစ်မိုင်းတုံရေကနာအထက်ပိုင်းမှာရှိတဲ့ရွာတွေမြို့နယ်တွေပေါ့နော်အဲ့ဒီဒေသတွေကအကုန်လုံးထိခိုက်ခံမှာဖြစ်တယ်ပေါ့နော
်မိုင်းတုံရေကတာကြီးစီမံကိန်းကိုတရုတ်ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Three Gorges Corporation ထိုင်းရက်စက်ကုမ္ပဏီကြီးဖြစ်တဲ့ eGet ကုမ္ပဏီမြန်မာနိုင်ငံကရက်စက်ကုမ္ပဏီတစ်ခုနဲ့မြန်မာရက်စက်စွမ်းအင်ဝန်ကြီးတို့ပူးပေါင်းတည်ဆောက်မှာဖြစ်တယ်လို့စိုင်းခေဆိုင်ကပြောပါတယ်။ရေကာတာကနေရရှိလာမဲ့ရက်စက်စွမ်းအင်60ရာခိုင်နှုန်းကိုထိုင်းနိုင်ငံနဲ့တရုတ်နိုင်ငံတွေမှာတင်ပို့ရောင်းချသွားမှာဖြစ်တယ်လို့ဆိုပါတယ်။မိုင်းတုံရေကာတာစီမံကိန်းအပါအဝင်ရှမ်းပြည်နယ်အတွင်းမှာတည်ဆောက်မဲ့ရေကာတာစီမံကိန်းတွေနဲ့ပတ်သက်ပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းရင်မူဦးဆိုင်လိတ်ကတော့သူတို့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။တန်လွင်ပေါ်မှာလုပ်မဲ့ရေကာတာ5ခုစလုံးကိုလုံးဝဖျက်သိမ်းပေးဖို့အရောက်စားကိုရုပ်သိမ်းပေးဖို့ကိုတောင်းဆိုထားပါတယ်။ဆက်ဆက်လက်ရည်ဒီလူတို့ရဲ့သဘောဆန္ဒနဲ့မကိုက်ညီတဲ့ဒီစီမံကိန်းကြီးတွေကိုရပ်ဆိုင်ဖို့ကိုကျွန်တော်တောင်းဆိုပါတယ
်။အခုရိုက်ကူးတင်ဆက်ထားတဲ့ကျွန်းတထောင်ရေလွှမ်းတော်မီဆိုတဲ့မှတ်တမ်းရုပ်ရှင်ကိုပြည်သူလူထုတွေကြည့်ရှုနိုင်အောင်ရန်ကုန်တောင်ကြီးနဲ့ချင်းမိုင်မြို့တွေမှာပြသသွားဖို့ရှိပြီး Time Public Broadcasting Service ရုပ်သံလိုင်းကနေတဆင့်ထုတ်လွှင့်ပြသဖို့ရှိတယ်လို့Shan State Rivers Facebook စာမျက်နှာပေါ်မှာလည်းစက်တင်ဘာလ29ရက်နေ့မှာဓာတ်ရိုက်ထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်ရှင်
။ရှမ်းပြည်နယ်ရေကာတာစီမံကိန်းမှတ်တမ်းရုပ်ရှင်အကြောင်းကိုရှားပေါင်တင်ဆက်ပေးသွားတာပါ။တစ်ဆက်သေးမှာပဲရှမ်းပြည်နယ်ကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ဆက်ပေးပါမယ်။ တိုက်ပွဲတွေမရက်တက်နိုင်သေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာ NCA အဖြစ်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ DNLA လို့ခေါ်တဲ့တအောင်းပလောင်တပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးတော့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲအကျိုးဆက်ကြောင့်ဒေသခံတွေအနေနဲ့လူခွင့်ချိုးဖောက်မှုဒဏ်ကိုလည်းခံနေရတယ်လို့တအောင်းအဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်သတင်းပြည်စုံကိုတော့ Time Chee Site VOA သတင်းတောက် Nike Inc ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတန်းပလောင်တပ်ဖွဲ့ DNLA နဲ့မြန်မာတပ်မတော်တို့ကြမ်းမှာတိုက်ပွဲတွေရက်ဆက်ဆုစုလို့ဖြစ်ပွားနေတယ်လို့ DNLA ပြန်ကြားရေးရာရှိပူကြီးတာအိုက်ကျော်ကအခုလိုပြောပါတယ်။
အဲ့ဒီနေ့ကလက်တကျင်ဖြစ်တဲ့ဒီကနေ့နဲ့ဆက်ချောင်းနေတဲ့တကျင်ဖြစ်တော့စိုးရတဲ့ကစကြောင်းတွေလည်းကလေးတွေမှာသူစီမှာတနေ့လာဝရင်
းမနေ့ကညနေပိုင်းလောက်မှာကိုခိုင်မြို့နယ်နောင်ခွေကျေးရွာနီးမှာ TNL တိုက်ရင်း88နဲ့မြမတမတော်တမကူကူတို့တစ်ဖက်ရင်ဆန်တိုက်ပွဲဖြစ်ပွားခဲ့ရမှာတမတော်ဘက်ကခုနူးချဆုံးခဲ့ပြီး TNL ဘက်ကတူးချဆုံးသွားတယ်လို့ဆိုပေမဲ့တိကျအတည်မပြုနိုင်သေးပါဘူးပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့မှာလဲမန်တုံမြို့နယ်ကုံမုံကျေးရွာနီးမှာနဲ့စက်တင်ဘာလ22ရက်နေ့ကနန့်ဆန်မြို့နယ်ပန်ကြော့ကျေးရွာတွေမှာလဲ TNL နဲ့မြန်မာတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ဘက်ကတော့သတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ TNL အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာလဲစစ်ရေးပဋိပက္ခတင်းမာနေစေလဲဖြစ်ပါတယ်။ဒီရက်ပိုင်းတွင်းမှာ TNL အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲရပ်နေတယ်လို့ဆိုပေမဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်မှုရှိနေတယ်လို့ဗိုလ်ကြီးတာအိုက်ကျော်ကပြောပါတယ်။ဒီလို TNL နဲ့ RCSS SSA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကျိုးဆက်ကြောင့်ဒေသခံတွေအနေနဲ့လူခုရေးချိုးဖောက်မှုတန်ကိုခံနေရတယ်လို့တန်းလူထုအခြေပြုအဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့မိုင်းအောင်ခန်းကအခုလိုပြောပါတယ်။
ကျွန်တော်ဒီစမ်းတော်မှာဆိုရင်ကျွန်တော်တားမလို့မြေတာပါတီစီပါတီစံပေါ်ပြပြဖို့အတွက်အချင်းချင်းချင်းခံရတယ်ကျွန်တော်ပါတီရဲ့မြို့နယ်ပါတီဝင်မျိုးလည်းဒီစနာတဲ့တောက်လို့ပြရဲ့ငါနဲ့အနေဆုံးစီမံခံပေးရမယ်လို့ပြောတယ်နောက်တစ်ချက်ကအဲ့ဒီချုပ်ဖောက်မှုတွေရောပါဝင်ပေါ့ဒီဒေသမှာရှိတဲ့အထက်အိုးအင်းပြည်ဆက်လေးပါဒီချုပ်ဖောက်မှုတွေရှိတဲ့ခြေနေမျိုးတွေရှိတဲ့အတွက်ကြောင့်ပါလေသူတို့ဒီအလုပ်ကိုချုပ်ဖောက်မှုတွေပေါ့
တခြားတန်းလူစုအခြေပြုတန်ကတော်တစ်ပါးဖြစ်တဲ့ဥသိက္ခညာနာကတော့တန်းစာပေကိုလွတ်လပ်စွာတင်ကြားခွင့်ပြုဖို့တောင်းဆိုထားပါတယ်။တန်းလူစုအခြေပြုအဖွဲ့တွေရဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်။ဖက်သက်အနေနဲ့ပဲဆွဆွဲနေလဲဆိုရင်ဆွဆွဲခြင်းနဲ့ဆွဆွဲလို့ရပါတယ်။အထူးအကြဆုံးကတော့တက်တဲ့အထောက်ထားတွေနဲ့ပြတ်တဖို့လည်းလိုအပ်တယ်။နောက်တစ်ခုကတော့အဖြစ်ကပေါ်အပြုတပေါ်ဆောင်တဲ့ပုံမျိုးနဲ့ဒီပြဿနာကိုတကယ်ဖြေရှင်းလေလို့ရဆိုရင်တက်တဲ့အထောက်အထားနဲ့ဒီကျွန်တော်တို့တာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တို့ပဟိုကလည်းအမြဲတမ်းတကားဖွင့်ထားတယ်ကူပေါင်းဆောင်ရွက်ပြီးအဖြေရှာတာကပို့ပြီးတော့အပြုတပေါ်ဆောင်တယ်ကောင်းတဲ့အပြုတပေါ်ဆောင်တဲ့ပုံစံမျိုးနဲ့ပဲတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာကြဖို့ကျွန်တော်တို့အဲ့လိုပဲပြန်လဲတက်ဆွလို့ပါလေ
TNL ခေါ်တန်းပလောင်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်နဝါရီစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခသည်တွေဖြစ်ရက်ရွာကနေသိမ်းရှောင်နေရပါတယ်။နှစ်ဖက်တပ်ဖွဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွင်ရှမ်းကျေးရွာသားတွေနဲ့ပလောင်ကျေးရွာသားတွေကိုတန်တရားစိတ်နဲ့နှစ်ဖက်လုံးကဖမ်းဆီးမှုတွေရှိနေခဲ့တယ်လို့အပြန်လှန်သတင်းထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်။တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ရှမ်းပြည်နယ်သွင်းရှိတန်းပြည်သူလူထုများလက်တွေ့ကြုံတွေ့ခံစားနေရတဲ့လူခွေရေးအခြေအနေနဲ့ပတ်သက်ပြီးတော့တန်းအဖွဲ့တွေကလည်းသတင်းစာရှင်းလင်းပွဲတရက်ကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကလည်းတိုက်ပွဲတွင်အပြစ်မဲ့ပြည်သူတွေကိုဥတည်တိုက်ခတ်တာကိုရပ်တန့်ဖို့ TNL နဲ့ RCSS SSA တပ်ဖွဲ့တို့တွေ့ဆုံဆွေးနွေးရေးအမြန်လှုပ်ဆောင်ဖို့တန်းပလောင်တို့ရဲ့ပညာသင်ကြားရေးမှာနှောက်ရှက်ဟန်တာမှုတွေမလှုပ်ဆောင်ဖို့အန်စီစာချုပ်ပါကတိအတိုင်းလိုက်နာဆောင်ရွက်သွားဖို့စတဲ့အချက်တွေကိုထုတ်ပြန်တောင်းဆိုထားပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့အန်စီအပြည့်ရစာချုပ်လက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်တယ်လို့တမ်းမလောင်တပ်ဖွဲ့ကတော့အန်စီလက်မှတ်ရေးသူဖို့မြန်မာအစိုးရကနေလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ28ရက်ဘုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရန်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြဖြစ်ပါတယ်အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့်စီစဉ်နေတယ်မှာဆိုရင်တော့
ရဲတခုကိုတင်ကြတယ်ဒါဖြစ်မလာခဲ့ဘူးပေါ့နောက်မှကျကော်မရှင်ကိုတင်ကြတယ်ကော်မရှင်တကယ်ရင်းနောက်ပိုင်းမှာလည်းကော်မရှင်အကြင်ကြီးဆက်တွေ့တယ်ဘာတမမကြားပ
ါနဲ့မြန်မာအနောက်သတင်းဌာနရဲ့သတင်းတောက်ချုပ်ကိုဆွေဝင်းကအခုလိုပြောကြားချက်တွေကိုမြန်မာအရေးသုံးသက်ချက်မှနားဆင်ကြမှာပါဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍကိုလည်းနားဆင်ကြဖို့ရှိပါတယ်ဒီဘက်မှာတော့အင်းဝဆက်ချုပ်ဆိုင်အမှုကိုဖော်ထုတ်ရေးသားတဲ့ကိုဆွေဝင်းကိုဂုဏ်ပြုကြတဲ့ကိစ္စ multi level marketing ရဲ့မျိုးသားမှုကိုမြန်မာသတင်းမီဒီယာတွေကဖော်ထုတ်ရေးသားတဲ့အတွက်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတုံ့ပြန်မှုအကြောင်းစာရတွေကိုနားဆင်ကြမှာပါမန်အင်ခိုင်ဦးတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ
်မြမပြီမအင်ကူတွေကိုအင်ရှင်တွေကနှိမ့်ဆက်တယ်ဆိုတဲ့သတင်းတွေမကြာခဏဆိုသလိုထွက်ပေါ်လိရှိပေမဲ့အခုဒီချိန်မှာတော့တေချာအတွင်းကြကြစီစီဆက်ဆက်ထောက်လန်းစူးစမ်းပြီးတော့ဖွင့်ချတဲ့သတင်းနည်းပညာကိုအသုံးပြုရေးသားဖော်ထုတ်ခဲ့တဲ့မြမနောင်းသတင်းအေဂျင်စီကကိုဆွေဝင်းရဲ့သတင်းကြောင့်ရန်ကုန်မြို့ကနာမည်ကြီးအင်းဝအချုပ်ဆိုင်မိသားစုကိုဥပဒေကြောင်းအရအရေးယူထားပြီးဖြစ်တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့တက်ဆိုင်ရာရဲစခန်းရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့လဲစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လွှတ်တော်မှအရေးကြီးအဆိုတင်သွင်းခဲ့ကြတဲ့အထိဖြစ်လာခဲ့ပါတယ်။ဒီသတင်းကိုတနင်္ဂနွေလုံးကစစ်ဝင်တစားနဲ့စောင့်ကြည့်နေကြပြီးရေးသားဖော်ထုတ်ခဲ့တဲ့သတင်းတော်ကိုဆွေဝင်းကိုနိုင်ငံတော်သမ္မတဦးထင်ကျော်ကဂုဏ်ပြုမှတ်တမ်းလွှာပေးအပ်ခဲ့ပါတယ်။ဒါရင်မကကိုဆွေဝင်းကိုသူ့ရဲ့လောက်ရအတွက်ချင်းချောက်ခံရမှုတွေရှိနေတာကြောင့်တာဝန်ရှိဖွဲ့စည်းတွေကနေအကာအကွယ်ပေးဖို့အထိညွှန်ကြားချက်ထုတ်ပြန်ခဲ့တာတွေကိုတွေ့ရပါတယ်။ဒီလိုပြဿနာမျိုးတွေအရင်တုန်းကလည်းရှိခဲ့ပေမဲ့ကျူးလွန်သူတွေကိုမဖမ်းဆီးနိုင်ပဲလွတ်မြောက်နေတာမျိုးတွေလူမတိသူမတိပဲပျောက်ပြက်သွားတာမျိုးတွေရှိခဲ့ပါတယ်။အခုလိုစနစ်တကျခြေရာခံပြီးတော့အသေးစိတ်သတင်းဖြစ်နဲ့ဖော်ထုတ်ရေးသားတာမျိုးကတော့ပထမဦးဆုံးလို့ဆိုနိုင်ပါတယ်။ဒီအတွက်မြန်မာသတင်းတောင်များကိုညက်ကလည်းကိုဆွေဝင်းကိုဂုဏ်ပြုခဲ့ပါတယ်။သူအနေနဲ့အဲ့ဒီအမှုကိုဖော်ထုတ်ဖို့ဘယ်လိုစဉ်းစားခဲ့ရလဲဆိုတာကိုအခုလိုကိုဆွေဝင်းကပြန်ပြီးတော့ရှင်းပြခဲ့ပါတယ
်ကျွန်တော်တော်တော်လေးကိုချိန်ချတယ်ဒီဆိုင်ဟာနာမည်ကြီးဆိုင်နောက်ပြီးတော့ဘာသာရေးနဲ့ပတ်သက်ပြီးတော့ဒီဟာပေါက်ကြားလို့ရှိရင်ပြဿနာဖြစ်နိုင်တဲ့ဆိုင်မျိုးဆိုတာကိုကျွန်တော်သိလိုက်တယ်ဒါကြောင့်မလို့ရဲကိုတိုင်ကြားတဲ့ခါမှာကျွန်တော်ကနေပြီးတော့ဘာသာရေးကိုတိုင်ကြားခဲ့တယ်ဒါကျွန်တော်နံပါတ်1ဟိုရှောင်ချလိုက်တဲ့အချက်ပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်ရဲ့စိတ်ကမြေသူတူတယောက်ပင်မတရားခံရပါစေဖြစ်ပြနေတဲ့နိုင်ငံရေးပြဿနာကြီးကျွန်တော်စိတ်မဝင်ပါဘူးเนาะ citizenship ပြဿနာတွေဘာပြဿနာစိတ်မဝင်လူတူတယောက်မတရားခံလူလောကကြီးမှာလူတိုင်းကမွေးဖွားလာတဲ့ရှိကြတယ်သူတို့လည်းရွေးချယ်တာမဟုတ်အလုံးအားဒါပေမဲ့လူပိသားတဲ့ဆက်ဆံမှုတွေလူတိုင်းကထိုက်တန်တယ်မတရားတဲ့ဖမ်းဆီးရဲရိုက်နှက်တဲ့ဆိုရင်ဘာလို့မဆိုကျွန်တော်ကဒါဖော်ပြမယ်ဒီရေးပြခဲ့တဲ့အခါမှာစိတ်ခံစားချက်တွေထုတ်ပြီးတော့ဒေါင်ပေါင်းကိုသတင်းရင်းပြစ်ဘောင်းဆောင်ကနေပြီးတော့မှမှန်ကန်ကန်အချက်လက်တိတိကျကျနေကျွန်တော်ကဖော်ပြပေးခဲ့တယ်ပေါ့
နောက်ထပ်ဒီတစ်ပတ်မီဒီယာလောကမှာအပြောများနေတဲ့အကြောင်းအရာကတော့ multi level marketing တစ်ခုဖြစ်တဲ့ Aimstar company ရဲ့တာဝန်ရှိသူ Joseph ဆိုသူကမြန်မာသတင်းသမားတွေဟာငတ်လို့လုပ်နေကြတယ်ဆိုပြီးတော့စောစောကားကားပြောဆိုခဲ့တာကြောင့်တရားစွဲမဲ့အစီအစဉ်ပြုလုပ်နေတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်ဖွံ့ဖြိုးစာနိုင်ငံတွေတော်တော်များများမှာတဟုန်တို့ဝင်ရောက်ပြီးတော့စီးပွားရှာနေကြတဲ့ multi level marketing တွေရဲ့လုပ်ငန်းသဘောကတော့အသင်းဝင်များတိုးပွားလာစေရန်မဲ့လုံးပေးပြီးတော့စီယုံပြီးအောက်ခြေအဆင့်ရှိသူအများစုရဲ့လှုပ်အားကိုခေါင်းပုံဖြတ်ပြီးတော့ထိပ်ပိုင်းကဥဆောင်နေသူတို့ချို့အကျိုးအမြတ်များပြားခံစားနေကြရတဲ့စနစ်ဖြစ်ပါတယ်။ခေါင်းပုံဖြတ်တဲ့မတမာစီးပွားရေးလုပ်ငန်းဖြစ်တဲ့ဆိုပြီးတော့နိုင်ငံတော်တော်များများကတက်မှတ်ထားပြီးဥပဒေနဲ့တားမြစ်ခံထားရတဲ့လုပ်ငန်းလည်းဖြစ်ပါတယ်။ဒီအကြောင်းတွေကိုမြန်မာမီဒီယာတချို့ကရေးသားဖော်ပြခဲ့ပြီးအများပြည်သူကိုသတိပေးခဲ့တဲ့အတွက်မကြည်မနှက်ဖြစ်ကမြန်မာသတင်းသမားတွေပေါ်တိုက်ခိုက်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။Aimstar ရဲ့လူရဟာမြန်မာသတင်းသမားတွေအားလုံးကိုလက်လွတ်စပယ်စော်ကားထိခိုက်ပြောဆိုတာဖြစ်တဲ့အတွက်မီဒီယာလောကသားအများပြားကမကျေနပ်ဖြစ်ပြီးမီဒီယာအဖွဲ့အစည်းတွေကဥဆောင်ကလက်မှတ်ရေးထိုးပြီးတော့တရားစွဲဖို့စာနာစင်းကောင်စီကိုတိုင်ကြားမဲ့အစီအစဉ်ပြုလုပ်ခဲ့ကြပါတယ်။အဲ့ ဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာသတင်းသမားများကွန်ရက် MGN အမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့မတ်စင်မာလာထေးကအခုလိုပြောပြပါတယ်
အော်တကယ်တမ်းတော့ဒါမခံနိုင်ဘူးပေါ့သူတို့တကယ်တမ်းမှာသူတို့ကပြောရင်မလားမီဒီယာတွေကဘယ်လိုလုပ်သားနေရဆိုတော့အဲ့လိုမျိုးပြောဆိုတော့တကယ်တကယ်ကငှက်လို့ဆိုတာကမီဒီယာမှာက professional လုပ်ချင်လို့ကိုလုပ်တာလားစာကိုနဲတယ်ဒါကိုတိပြင်မဲ့လို့တော့မှပဲဒီလုပ်ကိုလုပ်ချင်လို့ဒီရောက်အတမွန်းတော့လုပ်တာလေသတင်းသမားလုပ်တယ်ဆိုတာတကယ်တကယ်မှာလွယ်မလွယ်ရတခုခုများလွယ်ချော်ပဲဆိုလို့ရှင်တရားဖဲလို့ရတယ်လေတိုက်ခဲ့သူကမားတယ်လို့ထင်တရားဖဲလို့ရတယ်ပြန်ထောင်းနဲ့ခန်းချောက်ပြီးလုပ်နေတဲ့အလုပ်ပေါ့ဒီလိုလုပ်မျိုးကိုငှက်လို့လုပ်တယ်လို့ပြောတာကြတာအရန်ကိုကျွန်တော်ပြီပေါ့နော်ပြန်တကယ်တကယ်အမယ်လန်ငါဒါကဘာမှလည်းသိနေရဲ့ကိစ္စလေဟိုပစ္စည်းတစ်ခုကိုသူ့ရဲ့တံမိုးတိုင်ချောင်းတာမျိုးမဟုတ်ပဲနဲ့ကလူကိုလိန်ပြီးတော့ရောင်းတာသူတစ်ခေတ်မြန်မာနိုင်ငံမှာဆိုရင်ဒါအစီအရဖြတ်ထားတဲ့ဟာတွေလည်းမဟုတ်ဘူးသူတို့ကဒါကိုတက်တာဆိုပြီးတော့ရှောင်းတယ်မသိတဲ့လေတွေဒေတာခံလူတွေအဲ့လိုလူမျိုးတွေစီယုံဆွဲဆွဲပြီးတော့သူတို့ကလုပ်တဲ့အလုပ်တွေဒါမှသူတို့ကမှမဟုတ်တဲ့အလုပ်မှားတဲ့အလုပ်ကြီးတစ်ခုလုပ်ညာလေအဲ့ဒါကိုသူကမီဒီယာကိုပြန်ပြီးတော့ဒါပြောရဲဆိုတာဒါကိုရှင်းလင်းကြည့်ရတယ်ဘဝလည်းမဖြစ်တဲ့နဲ့ဟာဖြစ်တဲ့အတွက်ဒီကမှာလေအကောင်တော့ထားအောင်ပြန်ပြုတ်ပြန်နေတော့ပ
ါနောက်ဆုံးအနေနဲ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကိုတွားရောက်တဲ့ခီးစဉ်ကပြန်လာမှာကျမ်းမာရေးအနေငယ်မကောင်းဖြစ်ခဲ့ပါတယ်လူမှုကွန်ရက်မီဒီယာတွေပေါ်မှာဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ကောလာဟလမျိုးစုံရေးသားနေကြတာတွေရှိတာကြောင့်ပြည်သူအများစုကစိုးရိမ်ပူပန်ကြတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကနေကျမ်းမာရေးအခြေအနေနဲ့ပတ်သက်တဲ့သတင်းကိုအမြန်ထုတ်ပြန်ခဲ့ရပါတယ်ဒါပြင်မန္တလေးမြို့ကရက်ွက်တစ်ခုရဲ့ဓမာယုံမှာဖွင့်နေတဲ့ Loud Speaker တန်းကိုမခံနိုင်တာကြောင့်တွားရောက်ပြီးတော့ပလတ်ဖြုတ်ခဲ့တဲ့ဟော်လာနိုင်ငံသားကဘာလှည့်ခီးသွွားတယောက်ကိုအရေးယူလိုက်တဲ့အကြောင်းသတင်းကလည်းဒီတစ်ပတ်လူအများစိတ်ဝင်တစားရှိနေကြတဲ့သတင်းတစ်ပုဒ်ဖြစ်တဲ့အကြောင်းတင်ပြရင်းညီကုန်းချိုးလိုက်ရပါတယ
်ဥစမဝေတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါမှာတော့ဥကျော်စန်တာရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမင်းကလေးငယ်နှစ်ဦးအင်ဂျွန်ဖြစ်ခိုင်းစေနှိပ်စက်ခံရတဲ့ကိစ္စကိုတာဝန်သိမီဒီယာသမားတဦးကဖော်ထုတ်လွတ်မြောက်စေခဲ့တာနဲ့ပတ်သက်ပြီးအဆိုပါသတင်းသမားကိုဆွေဝင်းနဲ့ဦးကျော်စန်သာဆွေးနွေးသုံးသပ်ထားပါတယ်။ဒီကိစ္စကိုအခိုင်အမာဖော်ထုတ်နိုင်ဖို့အတွက်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုမြန်မာနောက်သတင်းဌာနရဲ့သတင်းတောက်ချုပ်ကိုဆွေဝင်းကအစပြောထားပါတယ်။
အတွက်ကတော့ဒီအမှုနဲ့ပတ်သက်ပြီးတော့စစ်ဆေးတေချာတဲ့အတိအကျအသေးစိတ်အချက်လက်တွေကျွန်တော်ရရှိဖို့အတွက်စုံစမ်းရတာအခက်အခဲရှိခဲ့တယ်။စုံစမ်းပြီးတော့တိုင်ကြားလိုက်တဲ့အခါမှာလည်းကလေးငယ်တွေရဲ့အတအံ့တွေနေချင်းညာချင်းကြောက်လာနိုင်တယ်။ရဲတပ်ဖွဲ့ကစတင်စုံစမ်းလိုက်တာနဲ့ဒီကလေးငယ်တွေကိုအဆချောက်တဲ့ဆိုတဲ့ကိစ္စမျိုးမဖြစ်အောင်ဒီကလေးငယ်တွေရဲ့ဒီမျက်နှာကိုရရှိဖို့အတွက်တပ်ပုံကြိုတင်ပြီးတော့ရိုက်ဖို့အတွက်နှစ်ဦးလှူဆောင်ခဲ့တာဒါတည်းကခက်ခဲတယ်ဒါပေမဲ့ကျွန်တော်လုံနိုင်ခဲ့တယ်ပေါ့နော်။နောက်ပိုင်းဘာခက်ခဲလဲဆိုတော့ရဲတပ်ဖွဲ့ကိုတင်ကြတယ်ငါဖြစ်မလာခဲ့ဘူးပေါ့နောက်ပိုင်းကျတော့ကော်မရှင်ကိုတင်ကြတယ်ကော်မရှင်တကယ်ရင်တော့ဘယ်မှာလဲကော်မရှင်ကိုအကြင်ကြီးဆက်သွယ်တယ်ဘာတမ်းမှမကြားဘဲနဲ့ဂျွန်လကုံတော့ကတိုင်ထားတဲ့ကိစ္စကကျွန်တော်ဒီစက်တင်ဘာ15ရက်နေ့ကော်မရှင်အစည်းအဝေးကျမှကျွန်တော်ပြည့်ပြည့်စုံစုံကိုကျွန်တော်သိရတဲ့အနေအထားရှိခဲ့တယ်ဒီအချိန်မှာကော်မရှင်ရဲ့အကြောင်းဝင်ညှိနှိုင်းတဲ့ပုံစံတောင်ဘလို့မှလက်ခံနိုင်စရာမရှိတော့တကြောင်မလို့ကျွန်တော်ကလေးတွေနဲ့တွားပြတယ်တွေ့ပြီးအသေးစိတ်အချက်လက်တွေထပ်ယူလာပြီးတော့မှရက်စကမှာထပ်ပြီးတော့တိုင်ကြတဲ့အစ်တစ်ခုထပ်ဖို့မကြိုးစားပဲဒါပေမဲ့ yes ကနေပြီးတော့နိုင်ငံတော်အဆင့်ကော်မရှင်ကြီးတစ်ခုလုံးကနေပြီးတော့ဂျာဝယ်ညှိနှိုင်းထားတဲ့ကိစ္စကြောင့်ဘာမှထပ်ပြီးတော့မှအမှုခွင့်လို့မရပါဘူးလို့ပြောတယ်ကော်မရှင်ကိုနိုင်ကိုနိုင်ကလည်းအဲ့ဒီဆက်ဆက်ညှိနှိုင်းနေရမပြန်ခင်အင်းဝါအချုပ်ဆိုင်တွင်ရှင်တွေကမေးပါတယ်ပတ်စံမပေးခင်ဒီမိဘတွေကချိန်ရေးလိုက်တယ်ဆိုရင်တော့မှငွေချေးရလို့ချိန်ရေးလိုက်တယ်ဆိုရင်တော့မူလတိုင်ကြသူကိုဆိုရင်ကမချိန်နိုင်ရင်ဘာဖြစ်မလဲလို့ဆိုတော့ဒီကော်မရှင်အဖွဲ့ဝင်ဥဆောင်ရနေပြီးတော့သူတို့ဆွေးကျင်ဆွေးဖို့ပြားဆိုတဲ့ပုံစံမျိုးဒါနောက်ပြီးတော့ဒါကလေးမိဘအုပ်ထင်းသူတွေကတော့မှပြင်နဲ့နေပြီးသားဆိုတဲ့စကလုံးသူပြောလိုက်တော့နိုင်ငံတော်အရှင်ကော်မရှင်ကိုယ်တော်ကဥပဒေလမ်းကြောင်းကိုသွားဖို့အတွက်ဒါပြစ်တင်လိုက်ပြီးရဲတပ်ဖွဲ့ဘက်ကလည်းမရှိတော့ဘူးဆိုတော့ကျွန်တော်မှအင်တန်လမ်းဆုံးကိုရောက်ရှိခဲ့တယ
်ဆိုတော့ကိုဆွေးဝင်းကဒါကိုဒီအချိန်ထိသတင်းမလုပ်ပြီးဘူးပေါ့အဲ့တော့သတင်းလုပ်မယ်သတင်းရေးမယ်ဆိုတော့ဘယ်ရှိမှစပြီးစဉ်းစားဖြစ်ပါလဲ
ဟုတ်ကဲ့ခင်ဗျာဒါကိုကျွန်တော်ကနေပြီးတော့သတင်းမရေးသားခဲ့ခြင်းကိုအမှန်တော့ဒီလူမျိုးကိစ္စတွေပါလာနေဘာသာရေးကိစ္စတွေပါလာနေတဲ့တမလို့ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုရရှိဖို့ကလေးငယ်တွေရဲ့အသက်ကိုကယ်တင်ဖို့နံပါတ်1နံပါတ်2ဥပဒေရဲ့အမြင့်ဆုံးစီရင်မှုကိုတိတိကျကျရရှိဖို့အတွက်တရားဝင်နီလန်းပုံတွေရနေပြီးတော့ကျွန်တော်လုတ်ခတ်တဲ့အများဟာကျွန်တော်အကုန်ကုန်ဆုံးသွားပြီလို့ကျွန်တော်သိလိုက်တဲ့အချိန်တည်းမှာဒီသတင်းကိုကျွန်တော်ရေးသားခဲ့ရေးသားတဲ့အခါမှာလည်းပဲကျွန်တော်ကဘာအခက်အခဲဖြစ်ခဲ့လဲဆိုတော့ကျွန်တော်ကတာမန်ရေးသားရတာမဟုတ်ဒီမှုကြီးကိုကျွန်တော်ကစုံစမ်းတိုင်ကြတယ်ရက်တက်ဖွဲ့ကိုနှစ်ကြိမ်တိုင်ကြတယ်ကော်မရှင်ကိုတိုင်ကြတယ်ကော်မရှင်အစီအစဉ်အစီအွေးပေါ်ကျွန်တော်လေးလာသူပုံစံမျိုးနဲ့
တက်ခွင့်ရတယ်အဲ့မှာလဲကျွန်တော်မချိမနဲ့တည်းအများကြီးပြောကြခဲ့တယ်ကန့်ကွက်ခဲ့တဲ့အချိန်ချင်းဒီလူတယောက်ကနေပြီးဒီသတင်းကိုရေးလို့ရှိရင်ဘယ်လောက်ထိအဂရိကင်းပါမလဲဆိုတော့ကော်မရှင်ရဲ့ဆွဆွဲချက်တွေဖြစ်လာနိုင်တဲ့အကြောင်းမလို့ကလေးငယ်ရင်းနဲ့တွေ့တဲ့အခါကျွန်တော်တယောက်တည်းသွားမတွေ့ဘူးကိုယ့်ရဲ့အဂရိအကယ်ရှိမယ်ဆိုလို့ရှိရင်ကိုယ့်အကူပြန်ပြီးတော့မှထင်းချိုးလို့ရအောင်တနက်သတင်းသမားတွေအားလုံးကိုကျွန်တော်ခေါ်သွားလိုက်တယ်ခင်ဗျာနော်နောက်ပြီးတော့အဲ့ဒီမှာချက်ကဲပြီးကျွန်တော်ဇွားနေပြီးတော့ကျွန်တော်တယောက်တည်းသွားလိုက်ပြန်လာတဲ့အခါမှာကျွန်တော်ကလုတ်ချန်လာတဲ့ဖြစ်ဖြစ်တကူလုတ်တော့မယ်ဆိုရင်တော့မှတနက်သတင်းသမားတွေကအထောက်အထားအချက်လက်တွေရှိပြီးတော့တစုံတူတော့လွတ်မြောက်နိုင်တယ်ဆိုတော့ပုံမှန်မျိုးနဲ့ကျွန်တော်သွားခဲ့ရတာခင်ဗျာ
ဆိုတော့ကလေးတွေရဲ့အန်ဒီရဲ့ပြင်ကိုဆွေဝင်းတို့လိုသတင်းသမားတွေရဲ့အန်ဒီရဲ့ပါဆိုရင်လာနိုင်တဲ့အခြေအနေရောက်ခဲ့တယ်ဗော
ဟုတ်ကဲ့ခင်ဗျာဘာကြောင့်လဲဆိုတော့ဒီကော်မရှင်အစိအဝါဆုံးဖြတ်လိုက်ပြီးနောက်ပြီးတော့ဒါကျူးလူနယ်လိုဆွဆွဲခံရသူတွေကနေပြီးတော့ဒီသတင်းကိုမရေးဘူးဆိုပြီးတော့ကော်မရှင်အစည်းအဝေးမှာကျွန်တော်ပြောတယ်နောက်ပြီးတော့ချင်းချောက်တာတွေလုပ်တယ်ဟန်နာဘလူတီသွားလဲနင်းကြည့်လားဆိုပြီးတော့အဲ့လိုမျိုးချင်းချောက်တယ်ဒီလိုချင်းချောက်မှုတွေပတ်သက်ပြီးတော့ကောင်ရှာနေပြီးတော့တစုံတရာဘာမှဝင်းရောပြောဆိုတာမရှိခဲ့ဘူးနောက်တစ်ခါကျတော့တရင်သွားယူတဲ့အခါမှာလည်းပဲရွာအုပ်ချုပ်ရေးမှုကိုခလေးတွေကိုဖွက်ပေးထားဖို့ဆိုပြီးတော့မှနော်ငွေကြေးအချင်းနှိမ့်နိုင်တဲ့ပုံစံမျိုးနဲ့ဖျားပေးတယ်နောက်တစ်ခါကျတော့နှိမ့်နိုင်လို့မရတဲ့အခါမှာကျွန်တော်သွားတည်နေရဲ့ချိန်မှာရွက်ကအုပ်ချုပ်မျိုးဖုံးဆက်ပြီးတော့ကျွန်တော်တွေ့မယ်ဆိုပြီးတော့ပြောခိုင်းလိုက်တယ်ခင်ဗျာဒီဒါတရင်မထွက်ခင်မှာတရင်မရေးခင်ဒီလိုမျိုးချင်းချောက်တာအားလုံးကိုကော်မရှင်ရှေ့မှာလည်းလုပ်တယ်နောက်ပြီးတော့ဖြည့်ရှင်းပြီးတော့နောက်ပိုင်းမှာလည်းဇက်တိုက်လုပ်ခဲ့တယ်ဒီလိုအခြေအနေမှာကျွန်တော်တရင်ရေးရမှာခါဆိုတော့ကျွန်တော်တော်တော်လေးကိုဒါထိလဲ့နေဒါပေမဲ့အဲ့အန်ဒီကအဲ့အချိန်တောင်မှကြောက်တာမဟုတ်ပါဘူးကော်မရှင်ကနေပြီးတော့ကျွန်တော်ရဲ့တိုင်ကြားချက်ဆိုတဲ့ဟာတိုင်ကြားသူရဲ့နော်နာမည်ဒီအသေးစိတ်ကိုလှုပ်ဝှက်ထားမှာမလှုပ်ဝှက်ဘဲနဲ့ကော်မရှင်နိုင်စွေးနေဖို့ဆင်ခေါ်တဲ့အခါမှာကျွန်တော်နာမည်ကိုပါတွဲပြီးစာရွေးအားလုံးပို့ခဲ့တယ်။အင်္ဂါအချုပ်ဆိုင်ပိုင်ရှင်အပါအဝင်အားလုံးပို့ခဲ့တယ်။ကျွန်တော်နံပါတ်1တိုင်ကြားသူရဲ့ confidentiality ဒါကိုချိုးဖောက်ခဲ့တယ်ကော်မရှင်ကနေပြီးအဲ့မှာရင်ကျွန်တော် NDA ကိုကျွန်တော်စတင်ခံစားရတယ်။နောက်တစ်ခုကကျတော့ဘာခံစားရလဲဆိုတော့ကော်မရှင်အစည်းအဝေးကိုကျွန်တော်တွားလိုက်လို့ရှိရင်တိုင်ကြားသူကျွန်တော်နဲ့ကျူးလွန်တယ်လို့စွပ်စွဲခံရတယ်ထိတိုက်ပြုလို့ရှိရင်ဒါကျွန်တော်အသက်အန္တရာယ်ပိုပြီးကြောက်အောင်နိုင်ကျွန်တော်ရဲ့မင်းတို့မြင်သွားပြီဆိုပို့ပြီးကြောက်အောင်နိုင်တယ်ပေါ့နော
်အမှန်တရားကိုဖော်ထုတ်တဲ့သတင်းသမားတယောက်အနေနဲ့သွားတာကိုတရားဥပဒေထော်ဆောင်ရေးအဖွဲ့ဖြစ်တဲ့ရဲတပ်ဖွဲ့တို့ဂျက်ကွတ်အန်နဘိုင်းတို့ကဟန်တာမှုတွေ့လာရတယ်အန်ဒီရောင်ကြောက်နိုင်တဲ့အစီအရောက်လာတယ်ဆိုတော့ဒီနေရာမှာအဲ့ဒီလူတွေဟာမသမားမှုလားသူတို့ဟာတနည်းအားဖြင့်တစ်ဖက်အမှုသည်စီကတစိုးလက်ဆောင်တစုံတရားယူထားပြီးတော့မတရားဩဇာဆုံးဖို့ကြိုးစားတယ်လို့ယူဆနိုင်တယ်လားကိုဆိုရင
်ဒီရဲတပ်ဖွဲ့ကဒါနဲ့ပတ်သက်ပြီးတော့ဟိုကစုံတရားမတမာမှုရှိတယ်လို့ကျွန်တော်မှလုံးဝဒီအလင်းတန်တရားမရှိပါဘူးခင်ဗျာရဲတပ်ဖွဲ့အဖွဲ့ရက်ကွက်အုပ်ချုပ်ရေးမှူးထွေအုပ်တော့ဘာလို့လဲဆိုတော့ကျွန်တော်စုံစမ်းရတဲ့အချိန်မှာထွေအုပ်တို့ရက်ကွက်အုပ်ချုပ်တို့အားလုံးကဒီဟာနဲ့ပတ်သက်ပြီးတော့ကစုံတရားသိရှိထားပါရခင်ကဒီကိစ္စဖြစ်နေတယ်နော်ဒါအခုလိုမျိုးဥပဒေမူလန်းကြောင်းတာမပေါ်ပေါက်လာခဲ့တာဒါဖြစ်နေဆိုတော့အားလုံးသိရတယ်အဲ့တော့ဒီမိသားစုကဘာဖြစ်ဖြစ်ငွေကြေးအာဏာအပေါင်းအသင်းအာဏာကျေဝါလူတွေတော်မလို့သူတို့တွေကထိတ်ခဲမတူးဘူးညောရှောင်ချခဲ့တယ်ဒါနဲ့ပတ်သက်ပြီးတော့သူတို့တွေကပြည့်ပြည့်ကြီးမရှိဘူးရဲတပ်ခွဲကဒါနဲ့ပတ်သက်ပြီးတော့ကနဦးတိုင်ကြားချက်ကိုအချိန်နဲ့တပြေးညီမလုပ်နိုင်ခဲ့ဘူးဒါပေမဲ့ဒုတိယတိုင်ကြားချက်ရပြီးတဲ့အချိန်မှာသူတို့တွေကတကယ်ကိုထွတ်ထွတ်ဝင်ရင်ဒါကိုခက်ခက်ခဲခဲဟိုလိလစုံစမ်းခဲ့ရတယ်ဆိုတာကိုကျွန်တော်သိရတဲ့ကြောင့်မလို့ဒီတန်တရာတစုံတရာဘလို့မှမရှိပါဘူးခင်ဗျ
ာ Okay okay နောက်တစ်ခုကဆွေရင်းစောစောကပြောခဲ့တဲ့ဆွေရင်းနဲ့ဆိုတော့ဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့ဖြစ်လာနိုင်တဲ့ဆိုတဲ့အတွက်ကိုဆွေရင်းထင်းထင်းသိသိလုပ်ခဲ့တာဟာ implant ကောင်းမွန်တဲ့ကိစ္စပါဒီလိုကိစ္စမျိုးနဲ့ပြဿနာဖြစ်ခဲ့ရတဲ့သတင်းတွေအရင်ကရှိခဲ့မှုပါတယ်ဆိုတော့အဲ့လိုဖြစ်မလာရအောင်ဆောင်ရွက်ဖို့ဘယ်လိုကြိုးစားခဲ့လဲဆိုတာလည်းနဲ့ပြောပါခင်ဗျာ
ဟုတ်နံပါတ်1ကရေကိုစတင်ကြတဲ့ဟိုကဘေးဘာသာဝင်လဲဆိုတော့ကျွန်တော်လုံးဝမတိုင်ကြခဲ့ပါဘူးနံပါတ်2ကဒီသတင်းကိုကျွန်တော်တိုင်ကြလိုက်တဲ့ရေအဆင့်ဆင့်ရောက်သွားပြီးကော်မရှင်ဘက်ကရောက်သွားတဲ့အဲ့ဒီအချိန်ဒီမှာသတင်းသမားတစ်ယောက်ကနေပြီးတော့သတင်းလောဘနဲ့ဒီလိုအချိန်ကြီးဖြစ်ပြနေပါပြီဆိုတော့ဟာကိုကျွန်တော်သတင်းကြီးသားချင်းလုံးဝမပြုခဲ့ဘူးပေါ့နော်ဒီကိစ္စကိုရှောင်ရှားနေတာတပိုင်းနောက်ပြီးတော့သတင်းသမားတစ်ယောက်အနေနဲ့တိကျခိုင်လုံတဲ့ကာကန်ရှင်တွေကိုမေးမြန်းခွင့်မရသေးခင်ကျွန်တော်ရဲ့ရရှိထားတဲ့အချက်လက်တွေဟာဒါခိုင်မာမှုမရှိနိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ဆောင်ဆိုင်ခဲ့တယ်။နောက်ပြဆိုကော်မရှင်အဆင့်ရောက်တဲ့ရဲအဆင့်ရောက်လို့အားလုံးဥပဒေလမ်းကြောင်းတိုင်းဖြစ်သွားပြီဆိုရင်တော့မှကျွန်တော်ဒါဟုတ်တည်ရေးသားဖို့အတွက်မရှိပါဘူးခင်ဗျာ။ဒါကြောင့်လဲဆိုတော့ခလီးငယ်ဒီအေဂျင့်လုံယူတော့ရောက်ရှိသွားတော့ပြမဆန္ဒဒါဒီဆန္ဒပြေဝပါလို့ရှိရင်ကျွန်တော်တည်ရေးသားဖို့အစီအစဉ်မရှိပါဘူး။ ဒါတွေမဖြစ်လာလို့ဒါကျွန်တော်ဒီပြည်ကိုရေးခဲ့ရတာပါခင်ဗျာ
ဟုတ်ကဲ့တကယ်တော့ဒီလိုမြန်မာနိုင်ငံမှာ info ကိုနှိပ်စက်တယ်အာလူမဆန်းအောင်ထားတယ်လူလိုမဆက်ဆံတာမြန်မာတွေရဲ့ခေတ်သစ်ကျွန်းစနစ်ပဲဗျဒါဟာဒီတမှုရဲမဟုတ်ဘူးဒါ tip of the iceberg ဒီဒီတဲ့မှာမြင်နေတဲ့ရေခဲတုံးကြီးရဲ့အပေါ်ပိုင်းရောက်တာဖြစ်တယ်အလားတူကိစ္စမျိုးတွေအများကြီးစီးလိမ့်မယ်ထင်တယ်ဒီကိစ္စနဲ့ပတ်သက်လို့ကိုဆွေဝင်းစိတ်ထဲမှာတစုံတရာတွေးတောမိထားတာရှိပါလား
ရှိပါတယ်ခင်ဗျာဒီကိစ္စကိုတွေးပူလို့ဒီကိစ္စတခုလည်းကိုက်တွေ့တယ်ဆိုတော့ကျွန်တော်လက်မခံပါဘူးခင်ဗျာအစိုးရအဖွဲ့ကကျွန်တော်လည်းဒါအကြံပြုချင်တယ်ဆိုတော့ဒီလိုဖြစ်ပေါ်လာမှကိုက်တွေ့တာမဟုတ်ဘဲနဲ့ဒီကိစ္စကြီးတစ်ခုလုံးကိုဘယ်လိုကိုက်တွေ့မလဲနံပါတ်1 child တွေပါပေါ့ကလေးလူသားနဲ့ပတ်သက်ပြီးတော့မှဒါကိုဥပဒေအရတားမြစ်ဖို့အတွက်ထိန်းချုပ်ဖို့အတွက်ဥပဒေပါလည်းရှိပါရဲ့ဒါနဲ့တာဆန်းချက်တွေအတိုင်းတိတိကျကျလုပ်ဖို့အတွက်ကျွန်တော်မြန်မာနိုင်ငံလူမှုရေးစီးပွားရေးအခြေအနေပါအကန့်အသတ်တွေအခက်အခဲတွေရှိရတဲ့ကြောင့်မလို့ဒါကိုတိတိကျကျပြပြဝဝတော့ဘယ်အစိုးရပဲတက်တက်လုံနိုင်တဲ့အနေအထားမရှိပါဘူးခင်ဗျာဒါပေမဲ့ချွင်းချက်တော့ရှိပါတယ်ဒီအေအီကူပြေးချပါခင်ဗျာတော့အများပြည်သူရဲ့ညင်ခွေးနှမမရှိဘဲနဲ့တော့ခက်ခံထားရဲ့နောက်ကွယ်မှာတတ်မပြည်သူရဲ့မိမိကိုယ်မိမိခုခံနိုင်ခွင့်အန္တရာယ်ကျောက်လာလို့ရှင်ရုံးထွက်နိုင်ခွင့်မရှိတဲ့ကလေးငယ်တွေမိသူတူတယောက်ကမှခိုင်းချေခွင့်မရှိခိုင်းလို့ရှင်ပြင်းပြဆန်တာအရေးယူရမယ်ခိုင်းလို့ပါရင်အားလုံးဖြည့်ဆည်းလို့မရဘူးဆိုပြီးတော့မှမဆုတ်ကြိမ်ထားဘဲနဲ့ဒီအေအီကူကိစ္စကိုတော့ချွင်းချက်ထားပြီးတော့မှအော်လောလို့ပြရမယ်နော်နောက်ပြီးတော့ဘာလို့ပြရမလဲဆိုတော့ဒီအတက်ပြပြီးလက်ခံတယ်ဆိုရင်တော့မအိမ်ကူပွဲစားဖြစ်ဖြစ်အင်ရှင်တွေပဲဖြစ်ဖြစ်အားလုံးက register လုပ်ပြီးတော့မှဒါ officially documented ပေါ့တရားဝန်မှတ်ပုံတရားမယ်နည်းကြအာဏာပိုင်တွေမှာပြီးလို့ရှိရင်အာဏာပိုင်အဖွဲ့အစည်းပြည်ပြရနေပြီးတော့မှတတ်မှတ်ထားတဲ့စီမီစီကိုင်းတွေတိုင်းရရှိပါသလားကလင်းငယ်တွေကောင်းမွန်စွာရေခံရပါသလားဆိုတာပြသက်ပြီးတော့ရှောင်းတခင်ဝေရောက်စစ်ဆေးမှုတွေလုပ်ရမှာပဲခင်ဗျာ
ဟုတ်ကဲ့ဆိုတာဥပဒေနဲ့အညီအကလုံးသူတို့ကအကောက်ပေးထားမှာနောက်ခုကျွန်တော်မြင်ကျင်တာကအဲဒီမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကိစ္စဖြစ်ပါတယ်ဒီကော်မရှင်ကလူ့အခွင့်အရေးချိုးဖောက်တဲ့ကိစ္စကိုပတ်စံပေးပြီးတော့ကြေးဖြန့်ဖြူဖို့ကြိုးစားတယ်လို့ထင်တယ်ဆိုတော့ကော်မရှင်ရဲ့လုပ်ပိုင်ခွင့်တန်းမှာဖြန့်ဖြူခြင်းဆိုတဲ့ကိစ္စဟာလည်းပါနေတယ်လို့လည်းတချို့ကထောက်ပြကြပါတယ်ဆိုတော့အဲဒီလုပ်ပိုင်ခွင့်ကိုပြင်သစ်နေထင်သလားသရီမုဒီဟာကိုကော်မရှင်ကိုများကော်မရှင်တဲ့ကလူတွေကိုများအစားထိုးခန့်သင့်တဲ့ထင်ပါသလားကော်မရှင်နဲ့ပတ်သက်ပြီးတော့ကိုဆွေဝင်းရဲ့အမြင်နဲ့ပြောပါဦ
းဟုတ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်တယ်ကော်မရှင်မှာစုံစမ်းရမယ့်တာဝန်ရှိပါဒါဝေးလံခေါင်ဖျားပြီးတော့မှဒါအကြောင်းကြီးတောင်းကြမှာဖြစ်တဲ့ကိစ္စမဟုတ်ပါဘူးခင်ဗျာဆိုတော့အနည်းဆုံးအားဖြင့်ရဲတပ်ဖွဲ့ကအစီအစဉ်ကရောက်ရှိလာပြီးကလေးတွေကိုကြုံပြုနေပြီးဘယ်နည်းဆက်ပြီးဆိုရင်တော့မှကော်မရှင်ကချက်ချင်းပဲကလေးငယ်တွေကိုကြောတွေ့ဖို့အတွက်အနည်းဆုံးတော့ကြောကြည့်နေပါတယ်ခင်ဗျာနော်ဆိုတော့ဒီအဲ့ဒီအလုပ်ကိုကော်မရှင်ကမလုပ်ဆောင်ဘဲဘယ်နောက်ခါကျတော့ဒီကော်မရှင်ရဲ့တာဝန်ထဲမှာလုပ်ရရလုပ်ပိုင်ခွင့်ထဲမှာအင်းနိုင်ချီအီအလားလာရှိသောကိစ္စရဲ့များတည်စဲဥပဒေများနေညီအင်းနိုင်နိုင်တယ်ဆိုတော့ဒါညီနိုင်ရအလားလာမရှိပါဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ကြုံပြုတယ်ညှိမှန်းနှိမ့်ဆက်ပြီးဆိုတဲ့ဟိုကဘာမှညှိနှိုင်းကြအကြောင်းမရှိတော့ဘူးဆိုတော့ကော်မရှင်တွေကဒါဥပဒေကြောင့်ကပြောနေလူသားဆန်တဲ့စိတ်ဒါတာမန်အရသာတယောက်တွေးခေါ်တဲ့စိတ်နဲ့ပဲသူတို့ကဆုံးဖြတ်လို့ရပါတယ်။ဒီလက်ကနေတက်လာပြီးနှုံချစာမတက်ပြင်မတက်မိဘတွေကိုနဲ့ဒီမျိုးပေါ်မှာရှိတဲ့လေလေဝဲလူတွေထိတ်တိုက်တွေ့ပြီးမှဆက်ဆက်ညှိနှိုင်းခိုင်းနေဆိုတာကဒါတော်တော်လေးကိုလွန်လွန်အားကြီးသွားပါပြီ။နောက်ပြီးတော့ရာဇဝမှုအပိအမြပြတဲ့အနေနဲ့ဒါအင်ဖို့နဲ့အင်ကူဆိုတာဒါတခါတည်းဖြစ်တတ်တာပဲတခါတည်းငါတို့ကိုယ်တိုင်ရရလာပဲဆိုတဲ့သကလုံးတွေပြောကြပြီးအင်မတန်မမျှတာတဲ့နော
်
ခင်မှုကိုဆောင်ရွက်ခဲ့တဲ့နောက်ပြီးတော့အရေးကြီးဆုံးအချက်ကကြတော့ခလေးမိဘတွေကိုဘာပြောလဲဆိုတော့ခင်များတို့ကပြီးပြီးသားကိစ္စကိုပြီးပြီးတယ်လို့သဘောထားမလားဒါမှမဟုတ်ပြာဥဒီလမ်းကြောင်းအတိုင်းတွားခြင်းသလားတို့ပြီမဲ့ကျွန်တော်တို့ရဲ့ကော်မရှင်ရဲ့တာဝန်ကတော့ကော်မရှင်ရောက်လာပြီဆိုလို့ရှိရင်တော့အားလုံးစစ်စစ်ညှိနှိုင်းကြရတာပဲဆိုတော့ကြီးလာမြောင်းပြီးပြာဥဒီလမ်းကြောင်းတစ်ခုလုံးကို justice ကို block လုပ်တဲ့ဟာမျိုးဝဲလို့ပဲကျွန်တော်မှတ်ချက်ပြနိုင်ပါတယ်ခင်ဗျာ
ကျောစန္ဒတင်ဆက်ခဲ့တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုတခါပတ်စင်အားကစားကဏ္ဍကိုနားဆင်ကြရမှာပါကိုရန်နိုင်တင်ဆက်ထားပါတယ
်ဒီဘက်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့အသင်းကြီးတချို့ထိတိုက်တွေ့ခဲ့ကြပါတယ်မန်ချက်စတာယူနိုက်တက်ကလက်ရှိပရီးမီယာလိဂ်ချန်ပီယံလက်စတာစီးတီးအာစနယ်ကရှယ်ဆီတို့နဲ့တွေ့ခဲ့ကြတာပါManchester United နဲ့ Leicester ပွဲမှာတော့ Man U က Leicester ကို 4-2 နဲ့နိုင်ပါတယ်။ Premier League နောက်ဆုံးနှစ်ပွဲရှုံးထားတဲ့ Man U ကခြေချနေတဲ့အသင်းကောင်းဆောင် Rooney ကိုဒီပွဲမှာအရန်ထားပြီးတော့အပြောင်းလဲတချို့လုပ်ပြီးပွဲထွက်ခဲ့တာကြောင့်အရင်ပွဲတွေထက်ပိုပြီးတော့
တော်တော်လတ်လတ်ရှိခဲ့ပါတယ်။မန်ယူအတွက်ဂိုးတွေကိုတော့ Smalling, Mata, Rashford နဲ့ Pogba တို့ကသွင်းပေးခဲ့တာပါ။ဒီဘက်မှာအသင်းကောင်းဆောင် Rooney ကို First Line နဲ့မှာဘာကြောင့်ထည့်မစားတာလဲဆိုတဲ့အပေါ်မှာ Mourinho ပြောတာကတော့
You know my reasons are if I don't play Rashford you
ကျွန်တော်က Rashford ကိုထည့်မစားရင်လည်းဘာကြောင့်လဲဆိုပြီးတော့ခင်ဗျားတို့မေးကြတယ်။Lingard ကိုထည့်မကစားရင်လည်းမေးပြန်ရောခင်ဗျားတို့ကတယောက်ယောက်မကစားတာနဲ့ဘာကြောင့်မကစားတာလဲဆိုတာကိုပဲမေးရတာကြိုက်တယ်။တခါတလေခင်ဗျားတို့ရည်ရွယ်ရေးဖတ်လို့ရှိရင်ကျွန်တော်ကဘောလုံးအကြောင်းဘာမှမသိသလိုမျိုးခံစားရတယ်။ဒါပေမဲ့ကျွန်တော်သိတာတစ်ခုကတော့ပွဲရဲ့စီးမြင်မှာဘောလုံးပွဲတစ်ပွဲမှာ၁၁ယောက်ပဲကစားလို့ရတယ်။တယောက်ယောက်ကဒါကိုပြောင်းသွားပြီလို့မပြောမချင်း၁၁ယောက်နဲ့ပဲပွဲထွက်လို့ရတယ
်။ Leicester နဲ့ပွဲမှာနီးပြူကအပြောင်းလဲတစ်ချို့လုပ်ခဲ့တာနဲ့ပတ်သက်ပြီး Mourinho ပြောတာကတော့
Today was important to have fast people on
the pitch. တမန်တိုက်စစ် counter attack ကိုဝေးဘောတွေနဲ့ချက်ချင်းပြန်တိုက်စစ်ဆင်ပြီးတော့ခန်းစစ်ကနေအလင်းမြန်တိုက်စစ်ဆင်ဖို့ရောက်လာတဲ့အသင်းနဲ့ဆိုတော့ဒီလိုအသင်းနဲ့ကစားတဲ့အခါမှာခန်းစစ်ကိုပြန်ထိန်းနိုင်ဖို့အတွက်မြန်နဲ့ကစားသမားတွေပါဖို့ကအရေးကြီးပါတယ်။ဒါကြောင့်မလို့ Leicester နဲ့ကစားဖို့အတွက်ကျွန်တော်တို့အချို့ကစားသမားတွေအပြောင်းလဲလုပ်ခဲ့ရပါတယ်
။ Leicester နီးပြ Ranieri ကတော့သူ့အသင်းဘာကြောင့်ရှုံးရသလဲဆိုတာကိုအခုလိုသုံးသပ်သွားပါတယ
်။ It's very strange because we are so strong.on the corner
ရန်ကိုထူးဆန်းပါလေဘာလို့လဲဆိုတော့တောင်းကန်ဘောတွေကနေကျွန်တော်တို့သိပ်ပြီးတော့ဂိုးပေးရလိမ့်မရှိပါဘူးဒါပေမဲ့လည်းအဲ့ဒီကနေပြီးတော့သူတို့က3ဂိုးရသွားပါတယ်ပထမဂိုးပေးလိုက်ရကလေးကကျွန်တော်တို့ရှုံးသွားတယ်လို့ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဘာမှကိုမတုံ့ပြန်နိုင်ခဲ့ပါဘူးကစားပုံပြတ်သွားတယ်ယုံကြည်မှုလည်းမရှိတော့တယောက်ချင်းကစားကြတာများတယ်အတင်းလိုက်ကစားရင်ကျွန်တော်တို့ကအတင်းကောင်းတဲ့အတင်းမှာ
ဒီမှာပရိသတ်တွေနောက်ထပ်စိတ်ဝင်စားတဲ့ပွဲတစ်ခုကတော့ Arsenal နဲ့ Chelsea တို့ရဲ့ London Derby ပါ။ Arsenal ကဒီပွဲမှာ Chelsea ကို3ဂိုးဂိုးမရှိနဲ့ပြတ်ပြတ်သားသားအနိုင်ယူခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့ပုံမှာ Arsenal နီးပြ Arsene Wenger ပြောတာကတော
့ "It's one of these moments in your life as a manager where you think okay"
နီးပြတယောက်အနေနဲ့ကတော့ဒီနေ့လိုမျိုးကတော့အားလုံးတတ်တတ်ရရပဲ။ပထမပိုင်းကအမှားမရှိသလောက်ပဲ။ခြုံပြောရရင်တော့ကျွန်တော်တို့ကစားတဲ့ speed ကိုတင်ပြီးတော့အမြန်ကစားနိုင်တယ်။ကျွန်တော်တို့ကစားခြင်းတဲ့ပုံအတိုင်းကစားနိုင်ခဲ့တယ
်။ Chelsea နီးပြ Antonio Conte ကတော့သူ့ရဲ့ Chelsea အသင်းဟာဒီပွဲပေါ်မှာအာယုံစူးစိုက်မှုမကောင်းခဲ့ဘူးလို့ပြောလိုက်ပါတယ်
။ I think that we start the game in a bad way.
ကျွန်တော်ကစားပုံကပွဲစကတည်းကမဟုတ်တာပါ။ Arsenal နဲ့ Chelsea ဆိုတာပွဲကြီးပါ။ Arsenal လိုမျိုးအသင်းကောင်းတဲ့အသင်းနဲ့ကစားရတဲ့အခါမှာပွဲစကတည်းကအာယုံစိုက်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။ဒီနေ့ကတော့အဲ့လိုမျိုးကျွန်တော်တို့အာယုံမစိုက်နိုင်ခဲ့ပါဘူး။
ဒီတစ်ပတ်မှာလည်း Man City က Swansea ကို3ဂိုးတိုးနဲ့နိုင်သွားတာကြောင့်6ပွဲကစားပြီးတဲ့အချိန်မှာတော့ Man City က6ပွဲစလုံးနိုင်ပြီးတော့18မှတ်နဲ့ Premier League ကိုဦးဆောင်နေပါတယ်ခင်ဗျာ။ Russia ဘောလုံးဖွဲ့ချုပ်က Russia နိုင်ငံရဲ့အားကစားဝန်ကြီး Vitaly Mutko ကို Russia ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအဖြစ်နဲ့ထပ်ပြီးတော့ရွေးချယ်တင်မြှောက်လိုက်ပါတယ်။စက်တဘာ24ရက်နေ့ကရွေးကောက်ပွဲကိုကျင်းပခဲ့ပြီးတော့ Mutko ကအရင်ရုရှားလက်ရွေးစင်အသင်းနီးပြ Valery Gazayev ကို266-142မဲနဲ့နိုင်လိုက်တာပါ။ဒါကြောင့်သူဟာလာမယ့်2018ကမ္ဘာဖလားအထိရုရှားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်နေဆက်ပြီးတော့ရှိနေမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA က Netherlands တိုက်စစ်မူဟောင် Marco van Basten ကို FIFA ရဲ့နီးစနစ်ဖွံ့ဖြိုးရေးဆိုင်ရာအရာရှိချုပ်အဖြစ်နဲ့ခန့်လိုက်ပါတယ်
။ I'm proud to stand here. I'm really interested.
FIFA မှာအခုလိုမျိုးတာဝန်ယူရတဲ့အတွက်ဂုဏ်ယူပါတယ်။စိတ်ခေါမှုတွေရှိပေမဲ့ကျွန်တော်အနေနဲ့ဘောလုံးလောကအတွက်တခုခုလုပ်ပေးနိုင်မဲ့ FIFA ကိုကူညီနိုင်မယ်လို့မျှော်လင့်ပါတယ်
။ Basten ကိုဘာကြောင့်ခန့်လိုက်တယ်လဲဆိုတာနဲ့ပတ်သက်ပြီး FIFA ဥက္ကဋ္ဌ Gianni Infantino ကတော့အခုလိုပြောပါတယ်။
It is certainly important to have football players involved because they have been
ဘောလုံးသမားတွေပါလာဖို့ကသေချာပေါက်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကတကယ်ကစားခဲ့တဲ့သူတွေဖြစ်လို့သူတို့ကဘောလုံးသမားရဲ့ဘဝအကြောင်းကိုအကုန်သိပါတယ်။ဘောလုံးပွဲအတွက်ကောင်းတာတွေကိုသူတို့သိပါတယ်။သူတို့ကကျွန်တော်တို့တွေလိုပဲဘောလုံးကိုချစ်တယ်။ဘောလုံးပွဲနဲ့ပတ်သက်ပြီးတော့နီးပညာကိစ္စဘောလုံးသမားတွေကိုအကာအကွယ်ပေးဖို့ကိစ္စတွေပြောတဲ့အခါမှာ Van Basten လိုအရေးချင်းရှိတဲ့လူတွေပါဖို့လိုပါတယ်။
AC Milan နဲ့ Netherlands တိုက်စစ်မှုဟောင်း Basten ဟာကမ္ဘာအကောင်းဆုံးတိုက်စစ်မှုတွေကတူဖြစ်ပြီးတော့ကမ္ဘာအကောင်းဆုံးဘောလုံးသမားစုကို1988 89နဲ့90နှစ်တွေမှာ3ချိန်ရပူပြီးဒဏ်ရာကြောင့်ဘောလုံးလောကကနေစောစောစီးစီးအနားယူခဲ့ရတာဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံကကမ္ဘာကျော်ကန်ဝင်ကောက်သီးကစားသမားကြီးအာနိုဖောမာဟာအသက်88နှစ်အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်Pennsylvania ပြည်နယ် Pittsburgh မြို့က Shady Side ဆေးရုံမှာတနင်္ဂနွေနေ့ကကွယ်လွန်သွားခဲ့တာပါ American သမ္မတ Barack Obama ကတော့သူ့ရဲ့ Twitter စာမျက်နှာကနေ
အာနိုပေါမဟာကောက်တီးပြင်းလို့ချီကျူးထားပြီးတော့သူနဲ့ခေပြိုင်ဂျက်နစ်ကလော့စ်ကလည်းသူ့ရဲ့တငယ်ချင်းကိုအမြဲတမ်းသတိရနေမှာဖြစ်တယ်လို့ပြောလိုက်ပါတယ်အာနိုပေါမဟာမေဂျာဆူဖလား9ချိန်အပါဝင်နိုင်ငံတကာကောက်တီးပြိုင်ပွဲ90ကျော်အနိုင်ရခဲ့သူဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်သွားတဲ့ပတ်စင်အားကစားခဏကိုနားဆင်ကြကြရတာပါအခုတစ်ခါမှာတော့ဒီပတ်စနေနေ့တိုက်ရိုက်လေလိုက်အစည်းအဝေးမှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပ
ါကြောင်းညွညွနဲ့ဒီပတ်ကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကျွမ်းကျင်ရာခန္ဓာအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလေသမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကိုလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရောက်ကျွမ်းကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးကြိုတင်အကြောင်းကြားထားနိုင်ကြပါတယ်
တော်တော်ရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်တယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့စာရေးသားခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင်။VOA ကနေဘလူးနေ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူထွေးကကြီးညာပေးမှာပဲ
2014ခုနှစ်ကယူကရိန်းနိုင်ငံအရှိချမ်းမှာပြက်ကျခဲ့တဲ့မလေးရှားခီးသည်တင်လျင်ဟာရုရှားနိုင်ငံကတင်သွင်းလာတဲ့မြေပြင်ကနေဝေဟင်ပြစ်မစ်ဆိုင်းဒုံးကျည်နဲ့ပြစ်ချတာခံရတာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်Dutch Safety Boat အဖွဲ့ရဲ့အစောပိုင်းစုံစမ်းစစ်ဆေးချက်ဖြစ်တဲ့ MH17 မလေးရှားခီးသည်တင်လင်းဟာရုရှားနိုင်ငံလုံး Back Missile နဲ့ပစ်ချခံရတဲ့ဆိုတာကိုအခုနောက်ဆုံးတွေ့ရှိချက်တွေနဲ့ဒီကနေ့မှအတည်ပြုချက်ထုတ်ပြန်တာဖြစ်ပါတယ်။ရုရှားကတော့ဒါကိုညှင်းချပါရဲ့ရှင်။ Israel သမ္မတဟောင်းလည်းဖြစ်ဦးကြီးချုပ်ဟောင်းလည်းဖြစ်တဲ့ Simon Peres ကဒီကနေ့ဒီအသက်63နှစ်အရွယ်မှာကွယ်လွန်သွားပြီးတော့ဒီအပေါ်မှာတော့ကမ္ဘာတဝန်းခေါင်းဆောင်တွေကဝမ်းနည်းကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။အစ္စရေးနိုင်ငံထူထောင်ခဲ့တဲ့တမိုင်းတလျှောက်မှာဒီအရေးပါတဲ့အခမ်းအနားကနေအများကြီးပါဝင်လှုပ်ဆောင်ခဲ့တဲ့ Mr. Paris ဟာလေဖြတ်တဲ့တံကိုအသေးအံခန်းစားခဲ့ရပြီးတဲ့နောက်ဒရေးနှစ်ပတ်အကြာမှာကွယ်လွန်သွားခဲ့တာပါ။အစ္စရေးနိုင်ငံစတင်ထူထောင်ခဲ့တဲ့အချိန်ကနေသူ့ရဲ့နောက်ဆုံးထွက်သက်အချိန်အထိတိုင်းပြည်အတွက်မဆုံးမနစ်အလုပ်လုပ်ခဲ့တဲ့သူဖြစ်တဲ့နောက်သူ့ဘဝတလျှောက်မှာဝန်ကြီးချုပ်တာဝန်နှစ်ကြိမ်ယူခဲ့တယ်လို့သမ္မတကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးအပါအဝင်တိုင်းပြည်ရဲ့အရေးပါတဲ့နိုင်ငံရေးနယ်ပယ်အားလုံးမှာတာဝန်ထမ်းဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။အစ္စရေးနိုင်ငံတမိုင်းမှာတော့သူဟာဒီလွှတ်တော်မှာနှစ်အရှည်ကြာဆုံးတာဝန်ထမ်းဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်ရှင်။ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကဒီအကြီးဆုံးဆေးရုံနှစ်ခုဒီကနေ့မနေ့အစောပိုင်းတော့ကလေကြောင်းကနေတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့တော့ဒါဟာဆစ်ရာဇဝင်မှုဖြစ်တယ်လို့ဆိုပြီးကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကင်မွန်ကပြစ်တင်ရှုံချလိုက်ပါတယ်။အဖြစ်အမောက်လက်နက်တွေကိုတုံ့ပြန်တိုက်ခိုက်နေတဲ့သူတွေဟာသူတို့ဘာလုပ်နေရဲဆိုတာကိုသူတို့သိမှာပါသူတို့ဟာဆစ်ရာဇဝမှုကျူးလွန်နေတယ်ဆိုတာကိုလည်းသိရပါလိမ့်မယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမစ္စတာဘန်ကင်မွန်ကဒီကနေ့ပြောဆိုသွားတာဖြစ်ပါတယ်ဒီကနေ့ဒီလေကြောင်းတိုက်ခိုက်မှုကြောင့်မလို့ဖြစ်လာတဲ့ထိခိုက်ပျက်စီးမှုတွေကနေစေယုံနှိယုံစလုံးကလုပ်ငန်းတွေကိုရာရီရက်ဆိုင်ပစ်ခဲ့ရပြီးတော့9နှစ်ကျော်ကြာစစ်ပွဲရဲ့တန်းကိုဆူဆူဝါဝါခန်းစားနေရတဲ့မြို့အတွင်းမှာစေဝါပြုစုစောက်ရှောက်မှုတွေကိုပို့ပြီးတော့အခက်အဟန့်အတားဖြစ်သွားစေခဲ့ပါတယ်ရှင်တိုင်းနိုင်ငံမှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကနှိပ်စက်ညှဉ်းပန်းတာတွေနဲ့ဆူဆူဝါးကင်တယ်ရာတွေလုပ်ခဲ့တယ်လို့ဆိုပြီးတော့အသေးစိတ်ဖော်ပြထားတဲ့အစင်ကစားတဲ့နဲ့ဆက်ဆက်ပြီးလူ့ခွင့်ရေးအဖွဲ့ Amnesty International ကသူတေသူတွေကိုဖမ်းဆီးမယ်လို့ဘန်ကောက်မြို့ရဲတပ်ဖွဲ့ကချိန်ချောက်ထားပါတယ်။ Amnesty International အဖွဲ့ကကိုစလဲရီအနေနဲ့တကယ်လို့ဒီအစင်ကစားသတင်းစာရှင်းလင်းပွဲမှာစကားပြောမယ်ဆိုရင်သူတို့ကိုထိုင်းလုံသမားဥပဒေအရဖမ်းဆီးအရေးယူသွားမယ်ဆိုပြီးတော့ထိုင်းအာဏာပိုင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တဲ့အကြောင်း Amnesty International အဖွဲ့ရဲ့နိုင်ငံတကာရေးရအကြီးအကဲညွှန်ကြားရေးမှူးမီနာဖင်ဘက်ကပြောပါရရှင်
။သတင်းကျဉ်းချုပ်ကမတ်ခင်ပြူထွေးကကြီးညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်မှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရော့မက်ကလင်းဖြစ်ပါတယ်။ကျွန်မအီတန်စမာ View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.